Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American တန်ရက်2022ခုနှစ်ဧပြီလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ3040488တို့ကနေဖိုင်ယူနာဆင်နိုင်တယ်လို့ VOA ရဲ့ website ဆက်မနာဖြစ်တဲ့ burmese.voanewscorp.com နဲ့ VOA ရဲ့ Facebook ဆက်မနာကနေလည်းတိုက်ရိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဈေးကွက်စီးပွားရေးစနစ်မြင့်တင်ပေးဖို့လိုလားနေကြတဲ့သတင်းမှကြားဖို့ရှိတာကတော့
ဈေးကွက်စီးပွားရေးသဘောတရားအရပြောရရင်တော့ free market economy ကိုပြောချင်တာဈေးကွက်သဘောတရားတိုင်းပဲဆုံးဖြတ်တာဈေးရန်ကြည့်နေဘယ်သူမှမဝင်နိုင်ဘူးဝယ်မှအယောင်မှဖြစ်တာအယောင်မှဖြစ်မှဈေးကွက်ဖြစ်တာ
လုပ်ငန်းရှင်တဦးရဲ့အမြင်မှရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မလေးရှားလူဝင်မှုခနေရေးစခန်းကနေထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုရဲကဆက်ပြီးတော့ရှာဖွေနေတဲ့တဲ့နဲ့တာလီဘန်အုပ်ချုပ်မှုအောက်အာဖဂန်နစ္စတန်နိုင်ငံရဲ့လက်ရှိအခြေအနေတရုတ်အစိုးရကကမကထပြုထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာနအကြောင်းစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာအစီအစဉ်တွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးပါအောင်ရှင်
။ရုရှားအနေနဲ့ယူကရိန်းရဲ့တောင်ပိုင်းနဲ့အရှေ့ပိုင်းနယ်တွေအကုန်လုံးကိုသိမ်းယူဖို့ရည်ရွယ်ချက်ရှိတယ်လို့ရုရှားရဲ့ဗဟိုစီရေးဒေသဒုတိယတပ်မှူးဗိုလ်ချုပ်ကြီးရူစတန်မီနီခော့ဖ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ခရိုင်းမီးယားနဲ့ဆက်သွယ်မိဖို့ယူကရိန်းအရှေ့ဘက်ဒုံဘက်ဒေသတစ်ခုလုံးကိုသိမ်းယူဖို့နဲ့တောင်ပိုင်းတစ်ခုလုံးကိုသိမ်းပြီးအနောက်ဘက်ရုရှားသိမ်းပိုက်ထားတဲ့ခွတ်တက်ဒေသမော်လ်ဒိုဗာအထိအနောက်ဘက်ကိုရောက်နိုင်သမျှရောက်အောင်သိမ်းပိုက်ဖို့ရုရှားအစိုးရအနေနဲ့ရည်ရွယ်ချက်ရှိတယ်လို့ဗိုလ်ချုပ်ကြီးမီနီခော့ဖ်ကပြောဆိုတာကိုရုရှားအစိုးရပိုင်းသတင်းဌာနကဖော်ပြခဲ့ပါတယ်။ဒါကြောင့်အရင်ကထက်ပိုမိုပြင်းထန်တဲ့နောက်ထပ်ထိုးစစ်တွေလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုရုရှားဗိုလ်ချုပ်ကြီးကပြောဆိုလိုက်တဲ့အပေါ်ယူကရိန်းဘက်ကတုံ့ပြန်ပြောဆိုရမှာတော့အရင်ကယူကရိန်းကိုတိုက်တာဟာယူကရိန်းနယ်မြေတွေကိုအမြဲတမ်းသိမ်းပိုက်ထားဖို့ရည်ရွယ်ချက်မရှိပါဘူးလို့ပြောဆိုခဲ့တာမမှန်ဘူးဆိုတာထင်ရှားတယ်လို့ပြောဆိုလိုက်ပါတယ်။ဒါအပြင်ရုရှားရဲ့ဒုတိယပိုင်းစစ်စင်ရေးဟာနာဇီတွေအပေါ်မှာအောင်မွဲခံဖို့ဆိုတာမဟုတ်တော့ဘူးပေါ့လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနက Twitter စာမျက်နှာမှာရေးသားဖော်ပြခဲ့ပါတယ်။ယူကရိန်းကိုစတင်ကျူးကျော်စဉ်ကယူကရိန်းနယ်မြေတွေကိုသိမ်းပိုက်ထားဖို့ရည်ရွယ်ချက်မရှိဘူးလို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ဟာလာမယ့်အင်္ဂါနေ့ဧပြီလ26ရက်နေ့မှာရုရှားနိုင်ငံကိုသွားရောက်ပြီးယူကရိန်းစစ်ပွဲငြိမ်းချမ်းရေးအတွက်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောရေးဆိုခွင့်ရှိသူအီရီကာနီကိုကတောက်ကြနေမှာပြောဆိုခဲ့ပါတယ
်။ He hopes to talk about what can be done to bring peace to Ukraine urgently. And you know the
ယူကရိန်းငြိမ်းချမ်းရေးအတွက်လှုံ့ဆော်ရမယ့်အရာတွေနဲ့ပတ်သက်ပြီးအတွင်းရေးမှူးချုပ်အနေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်လို့ပြောရေးဆိုခွင့်ရှိသူခနီကိုကပြောဆိုသွားတာပါ။အတွင်းရေးမှူးချုပ်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့နဲ့ဥစားတွေ့ဆုံဆွေးနွေးမှာပါ။အဲ့ဒီနောက်ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံအနေနဲ့ယူကရိန်းအစိုးရနဲ့ဆက်သွယ်ပြီးအတွင်းရေးမှူးချုပ်ရဲ့ယူကရိန်းခီးစဉ်ကိုစီစဉ်နေပါတယ်။ဒီရက်သက်တပတ်အစောပိုင်းကရုရှားသမ္မတနဲ့ရောယူကရိန်းသမ္မတနဲ့ပါအတွင်းရေးမှူးချုပ်နဲ့တွေ့ဆုံမှုကိစ္စအတွက်နှစ်နိုင်ငံစလုံးရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေကနေတဆင့်အတွင်းရေးမှူးချုပ်ကတီးခြားစီစာရေးသားပေးပို့ခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်အသုံးပြုလာခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကတောက်ကြနေမှာသတိပေးပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်တွေရှိနေတဲ့အတွက်ယူကရိန်းနိုင်ငံတဲကိုအမေရိကန်တပ်တွေမစေလွတ်ခဲ့တာဆိုတဲ့ယူဆချက်ကိုမဟုတ်မမှန်ဘူးလို့လည်းရှာမန်က EU နိုင်ငံသားရေးနဲ့ကာကွယ်ရေးဆိုင်ရာ EEAS အကြီးအကဲစတီဖနိုဆန်နီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွေစေလွတ်တာထက်ယူကရိန်းကိုသူ့ဘာသာသူကာကွယ်နိုင်အောင်ထောက်ပံ့သင့်တယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်တဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတပူတင်အနေနဲ့နျူကလ িয়ার လက်နက်အသုံးပြုလိမ့်မယ်လို့မမျှော်လင့်ပါဘူး။ဒါပေမဲ့သ ုံးဆွဲခဲ့မယ်ဆိုလို့ရှိရင်လည်းပြည်ထောင်နဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးကဘာကြီးဟာလည်းထူးထူးခြားခြားပြောင်းလဲသွားမှာသိကြပါတယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်ဆိုရအနေနဲ့သမ္မတပူတင်ကိုထောက်ခံမှုနဲ့ရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်တဲ့ယက်တီချက်ကိုလည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကသတိပေးလိုက်ပါတယ်။တရုတ်အနေနဲ့ရုရှားကိုရုပ်ဝတ္ထုပစ္စည်းတွေကူညီထောက်ပံ့မယ်ဆိုရင်အမေရိကန်နဲ့ EU အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မယ်ဆိုတာကိုအသေးစိတ်ပြောကြားထားပြီးသားဖြစ်တယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းနီရှာမင်းကပြောဆိုခဲ့ပါတယ်။ရုရှားနဲ့ဂျပန်အကြားညှင်းပွားနေတဲ့ဂျပန်မြောက်ပိုင်းကျွန်းလေးကျွန်းကိုရုရှားကတရားမဝင်သိမ်းယူထားတာဖြစ်တယ်လို့တောက်ကြနေတုန်းကထုတ်ပြန်တဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနနှစ်ပတ်လည်အစည်းအဝေးခန်းစာမှာပြင်းပြင်းထန်ထန်ရေးသားဖော်ပြလိုက်ပါတယ်။ဂျပန်ရဲ့မြောက်ပိုင်းနယ်နိမိတ်တွေဖြစ်တဲ့ကျွန်းစုတွေဟာဂျပန်ရဲ့အကျုပ်အခြာအာဏာအောက်မှာရှိတဲ့ဂျပန်ပိုင်ပိုင်တဲ့နယ်မြေတွေဖြစ်ပါတယ်။ဒါပေမဲ့ဒါတွေကိုအခုအခါရုရှားကတရားမဝင်သိမ်းပိုက်ထားပါတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုပြင်းထန်တဲ့အသုံးအနှုန်းမျိုးကိုလွန်ခဲ့တဲ့2003ခုနှစ်ကတကြိမ်အသုံးပြုခဲ့ဘူးပါတယ်။ဒါပေမဲ့လွန်ခဲ့တဲ့10ဆနှစ်နှစ်ခုအတွင်းဒီကျွန်းတွေကိုအငင်းပွားနေတဲ့ကျွန်းတွေလို့သုံးနှုန်းပြီးပြောပြောင်းတဲ့ချင်းကပ်မှုနဲ့ပိုင်ဆိုင်မှုပြဿနာကိုရုရှားနဲ့ဖြေရှင်းဖို့ဂျပန်ကစူးစမ်းခဲ့ပါတယ်။ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဂျပန်ကရုရှားအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့သလိုရုရှားဘက်ကလည်းဒီကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ဆွေးနွေးတာတွေကိုရပ်ဆိုင်းခဲ့ပါတယ
်။American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါချင်းပြည်နယ်မင်းတပ်မြို့နယ်နဲ့မတူပီမြို့နယ်ဘက်တွေမှာအေဘီလာဇမ်းပိုင်းကလေးကနေဒီကနေ့အထိစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေတာကြောင့်မတူပီမြို့နယ်လမ်းမကြီးတစ်လျှောက်ကျေးရွာဆေးရွာတဲ့မင်းဲကဒေသခံတွေထောင်ထဲချပြီးစစ်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။အထူးသဖြင့်ချင်းပြည်နယ်မင်းတပ်မြို့ကနေမတူပီမြို့နယ်ဘက်ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းနဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။စစ်ဘေးဒုက္ခသည်9,000လောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ်
။တို့ဒီမင်းနဲ့မတူလမ်းကြားမှာသူက900လောက်ရှိရကွာ။နော်ဒီကြီးက1,000တော့ရှိရ။အဲ့ဒီ1,000ကိုဒီစောတဲ့တောင်တဲ့ဆက်ပြေးနေရုံပဲသူကစစ်ဘေးရှောင်ရတယ်ပေါ့။ပြီးတော့မှဒီမတူဆလဝလမ်းဆက်ပြေးနေရုံကရှိတော့အဲ့မှာလည်း900လောက်ရှိတယ်။အဲ့ဒီ900ကဒီကြီးက3,000လောက်ရှိရ။ဒီကြီးကစစ်ဘေးရှောင်နေတယ်ပေါ့။
ဧပြီလ10ရက်နေ့ကနေမနေ့က22ရက်နေ့အထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေအတွင်ထဲဝေးကျေးရွာ၊တူရှိကျေးရွာ၊ဝလန်းပီကျေးရွာ၊ကလားကျေးရွာ၊ဝလန်းသေးစတဲ့ကျေးရွာတွေနဲ့မတူပီမင်းတပ်လမ်းပေါ်ကကျေးရွာသားတွေဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲတိမ်းရှောင်နေကြရပါတယ်။တရုတ်နိုင်ငံဆော်လမွန်ကျွန်းနိုင်ငံနဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မဟာဗျူဟာကျတဲ့အဲ့ဒီကျွန်းပေါ်မှာစစ်အခြေစိုက်စခန်းတိဆောက်လာပါကမိမိတို့ကလည်းလက်တုံပြန်ဆောင်ရွက်မယ်လို့အမေရိကန်အစိုးရကမနေ့တောက်ကြနေ့ကသတိပေးလိုက်ပါတယ်။အဲ့ဒီစာချုပ်ဟာအမေရိကန်နဲ့မဟာမိတ်တွေအပေါ်ဒေသတွင်းလုံခြုံရေးဆိုင်ရာရိုက်ခတ်မှုတွေဖြစ်ပေါ်လာနိုင်စေတယ်လို့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကဆော်လမွန်ကျွန်းနိုင်ငံခေါင်းဆောင်တွေကိုပြောခဲ့ပါတယ်။တကယ်လို့ဒါအဲ့ဒီကျွန်းပေါ်မှာအမြဲတမ်းစစ်ပဲဆိုင်ရာအခြေစိုက်စကန်ထားရှိမယ်ဩဇာလွှမ်းမိုးမှုလှုပ်ဆောင်မယ်ဒါမှမဟုတ်စီးရီးတီဆောင်မှုလှုပ်ဆောင်မယ်ဆိုရင်မိမိတို့အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်ပြီးတော့တင့်တော်တဲ့တုံ့ပြန်မှုတွေကိုလှုပ်ဆောင်သွားမယ်လို့အင်ဂျီတော်ကပြောဆိုပါတယ်။အဲ့ဒီအတွက်အမေရိကန်အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ Indo-Pacific ဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးကတ်ကမ်ဘဲနဲ့နိုင်ငံခြားရေးဌာနကာကွယ်ရေးဌာနကအရာရှိတွေပါဝင်တဲ့ထိပ်တန်းအစစ်မြင်ကိုယ်စားလှယ်အဖွဲ့ဟာဆော်လမွန်ကျွန်းနိုင်ငံကိုတွားရောက်ပြီးဝင်းကြီးချုပ်မနက်စီဂိုဂါဘဲအပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့အင်ဂျီတော်ကမနေ့တောက်ကြနေ့ကညညာချက်ထုတ်ပြန်ပါတယ်ဆော်လမွန်ဝင်းကြီးချုပ်ကသူတို့နဲ့တရုတ်သဘောတူညီချက်ထဲမှာဘယ်လိုစစ်အခြေစိုက်စခန်းထားရှိရေးမှာမပါဝင်တဲ့အကြောင်းအမေရိကန်နဲ့မဟာမိတ်ဩစတြေးလျတို့ကိုအာမခံခဲ့တယ်လို့အင်ဂျီတော်ကထုတ်ပြန်ထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလူနည်းစုရှီးယိုက်မွတ်စလင်တွေကိုပိတ်မှတ်ထားဘုံတွေအဆက်မပြတ်ဖောက်ခွဲခဲ့တာဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်း ISIS စစ်သွေးကြွအဖွဲ့ကကြေညာပါတယ်နိုင်ငံမြောက်ပိုင်းမဇာအီရှရစ်မြို့က ရှီးယိုက်မွတ်စလင်ဘလီအတွင်းမှာပြီးခဲ့တဲ့ကြာသပတေးနေ့ကဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးကလူ40လောက်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီနေ့တနေ့ထဲမှာပဲမနေ့ပိုင်းကတခါကာဘူးမြို့တော်ရှိရှီးယိုက်မွတ်စလင်တွေနေထိုင်တဲ့ရပ်ကွက်ထဲကအမျိုးသားတွေပဲတင်ကြားခွင့်ရတဲ့စာတင်ကြောင်းအနီးမှာလမ်းဘေးတောင်ဘုံးတလုံးပေါက်ကွဲခဲ့ပြီးကလေး2ဦးဒဏ်ရာရရှိခဲ့ပါတယ်။တချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းကကွန်ဒူးစ်မြို့မှာတတိယမြောက်ဘုံးပေါက်ကွဲခဲ့ပြီးတာလီဘန်အစိုးရရဲ့စစ်ပြင်းစရာ12ဦးဒဏ်ရာရရှိခဲ့ပါတယ်။တာလီဘန်အဖွဲ့အာဏာရရှိခဲ့တဲ့မနစ်ဩဂုတ်လကစပြီးနိုင်ငံမြောက်ပိုင်းကိုရန်ဆန်ပြည်နယ်မှာအခြေစိုက်ထားတဲ့အိုက်ဆက်စစ်သွေးကြအဖွဲ့အာဖဂန်အဖွဲ့ကွဲ ISK ရဲ့တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ရပါတယ်။ AB လ22ရက်နေ့ကကြာရောက်တဲ့မြေကဘာနေ့အတေးအထိမ့်မှတ်အနေနဲ့နိုင်ငံရဲ့အကြီးဆုံးနဲ့ရှေ့အကြဆုံးတစ်ပင်တချို့ကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်တန်ကလက်မှတ်ထိုးပြီးအမိန့်စာထုတ်ပြန်လိုက်ပါတယ်။ဝါရှင်တန်ပြည်နယ်ကီးစင်အတွင်းသူ့အနေနဲ့လက်မှတ်ထိုးထုတ်ပြန်ခဲ့တဲ့အမိန့်အရသစ်တော်ဌာနမြေယာစီမံခန့်ခွဲရေးဌာနနဲ့အမျိုးသားဥယျာဉ်ဝန်ဆောင်မှုဌာနတို့အနေနဲ့တော်မီလောင်ကျွမ်းမှုနဲ့ယာတိဥဒုပြောင်းလဲမှုတွေရဲ့ချင်းချောက်မှုအန္တရာယ်တွေကနေအဲ့ဒီသစ်ပင်ကြီးတွေကိုအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါတယ်။ဒီတစ်ပင်ကြီးတွေအနေနဲ့ကဘာကြီးပူနွေးလာမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုအများအပြားစောက်ယူနိုင်တဲ့အတွက်ကြောင့်ယာတိဥရုပြောင်းလဲမှုကိုအကာအကွယ်ပေးနိုင်တဲ့မိဖက်တွေဖြစ်ကြပါတယ်။တစ်ပင်အမြင့်ကြီးတွေဖုံးလွှမ်းနေတဲ့ Redwood တစ်တောတွေကကဘာမှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ဓာတ်ငွေ့တွေကိုထိထိရောက်ရောက်စောက်ယူထားနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပေမဲ့မကြသေးခင်ကထောင်ထဲချီတဲ့အပင်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်။သမ္မတဂျိုးဘိုင်တရဲ့အမိန့်အရဗဟိုအစိုးရတစ်တော်မန်နေဂျာတွေဟာတစ်နှစ်အတွင်းနိုင်ငံအနှံ့ကအဲ့ဒီလိုတစ်ပင်ကြီးတွေကိုခွဲခြားသတ်မှတ်ရေးတွက်ပေးရမှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေဟာမကြာခင်နှစ်တွေကမိုးခေါင်မှုတော်မီလောင်ကျွမ်းမှုနဲ့အပင်ယောဂါတွေကြောင့်ပျက်စီးပြုံးတိကုန်တဲ့တစ်တော်တွေကိုကာကွယ်စောင့်ရှောက်ရာရောက်စီပါတယ
်ဒီကနေ့မနက်ဖက်နောက်ဆုံးရထိုက်တန်ရောက်သတင်းတွေကိုတော့ကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet samyana.bamis.voanews.com နဲ့ Facebook samyana ကနေလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့အုပ်ချုပ်နေတာကိုလာတဲ့ရောက်လာချိန်အလုတ်လက်မဲ့ဖြစ်ပြီးတော့ဆင်းရဲမွဲတေလာတာနဲ့ရှေ့အနာကအတွက်စိုးရိမ်မှုတွေရှိနေကြတဲ့ထောင်းနဲ့ချီတဲ့အာဖဂန်ပြည်သူတွေလည်းတိုင်းပြည်ကိုဆက်ပြီးတော့စွန့်ခွာနေကြပါတယ်။အစ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုပ်လာထဲမှာတော့မှရှိဘာဂန်ဒေသဈေးတွေမှာကုန်စည်နှုန်းတွေမြင့်တက်နေတာပါ။ဒီအကြောင်း VOA သတင်းထောက်အဗ်ဒူအီကာသတင်းပေးပို့ထားတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့အာဏာသိမ်းအုပ်ချုပ်လာတဲ့အချိန်ကတည်းကအလုတ်လက်မဲ့နှုန်းနဲ့ဈေးရဲမွှဲတင်မှုမြင့်တက်လာပါတယ်။တမန်အာဖဂန်ပြည်သူတွေလည်းစီးပွားရေးကျတက်လာတဲ့အပေါ်ညှိတွားနေကြတာပါရမဒန်ဥပုပ်လာတဲ့မှာတော့စားတောက်ကုန်စီစင်းနဲ့အခြားကုန်ပစ္စည်းတွေလည်းဈေးတက်လာပါတယ်ကုန်စုံဆိုင်ဖွင့်ထားတဲ့နှမတူလာကလည်းအဆက်ဆက်အရရာဈေးတက်လာလို့စီးပွားရေးလုပ်ငန်းတွေတိတ်အဆင်မပြေဘူးလို့ပြောပါတယ်ဒေတာခန်တယောက်ဖြစ်တဲ့မော်ဗီဒင်ကလည်းအခုလိုပြောပါတယ
်အလုံးလက်မဲ့တွေတိုးလာရတဲ့အကြောင်းရင်းတစ်ခုကတော့အုတ်ချုပ်ရေးဘိုင်းမှာအပြောင်းလဲဖြစ်သွားလို့ပါကျွန်တော်တို့လည်းနိုင်ငံခြားသားတွေနဲ့အဆက်အသွယ်ပြတ်ကုန်ပါတယ်
ယူကရိန်းအကြက်အတဲကြောင့်ရုရှားကနေကုန်အဝင်ရပ်သွားတဲ့အတွက်အာဖဂန်မှာကုန်စည်နှုန်းတွေတက်လာတာလို့လည်းတချို့ဒေတာခန်တွေကပြောပါရယ်ယူကရိန်းရုရှားအရေးကြောင့်အာဖဂန်နစ္စတန်အပေါ်ကမ္ဘာအယုံဆိုင်မှုတွေမေ့မြင်သွားတယ်လို့လည်းဒေတာခန်တွေကယူဆကြတာပါအခြားဒေတာခန်တယောက်ဖြစ်တဲ့မိုဟာမက်နာဆင်ကအခုလိုပြောပါရယ
်
အာဖဂန်နစ္စတန်ဟာဆင်းရဲတဲ့တိုင်းပြည်ပါဘယ်မှာပဲဖြစ်ဖြစ်စစ်ပွဲဖြစ်ပြီးဆိုတာနဲ့ကျွန်တော်တို့ကုန်စည်နှုန်းတက်တာပါပဲတနေရာရမှာတော့စစ်ပွဲဆိုတာဖြစ်နေတာပဲလို့သူတို့ကပြောတယ်ဗ
ျရုရှားကကွန်ပစ္စည်းတွေလုံးဝမဝင်တော့ဘူးလို့လည်းအခြားဒေသခံတယောက်ကပြောပါတယ်ဥဇဘက်ကစ္စတန်နိုင်ငံသာမက်စ်ပြည်နယ်တက္ကသိုလ်ကနေစစ်ပွဲရဲ့ဘာသာရပ်နဲ့ပွဲရပြီးတော့လန်ဒန်မြို့မှာလက်ရှိနေထိုင်နေတဲ့အာဖဂန်စစ်ပွဲရဲ့ပညာရှင်အတီကူလာမာတင်ကတော့ပြည်ရင်းပြည်ပအခြေအနေတွေကြောင့်အာဖဂန်မှာခက်ခဲတဲ့အခြေအနေတွေပေါက်ပေါက်လာရတာလို့သုံးသပ်ပါတယ
်တာလီဘန်ဂူရဆာအဖဂန်စံနီဇမ်ရဲ့လက်ထက်ဆာရဖစ်ကနေကိ
အာဖဂန်တွေအုပ်ချုပ်မှုပုံစံကြောင့်ယာနဲ့ချီတဲ့အာဖဂန်ကုန်သည်တွေတိုင်းပြည်တွေကထွက်ကုန်ကြသလိုတချို့လည်းတခြားတိုင်းပြည်မှာသွားပြီးရင်းနှီးမြှုပ်နှံကြပါတယ်။နောက်ပြီးအာဖဂန်ရဲ့ဘဏ္ဍာငွေဒေါ်လာ9ဘီလီယံကိုလည်းအမေရိကန်အစိုးရကထိန်းချုပ်ထားပါတယ်။စက်ယုံတွေလည်းပိတ်ထားရပါတယ်။ရလဒ်ကတော့ထောင်ထဲချီတဲ့လူတွေအလုလက်မဲ့ဖြစ်ကုန်တာပါပဲ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအာဖဂန်နစ္စတန်နိုင်ငံရဲ့ဘဏ္ဍာငွေဒေါ်လာ9ဘီလီယံကိုအာဖဂန်နစ္စတန်နိုင်ငံထဲကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာခွဲခြားသုံးစွဲဖို့နဲ့အမေရိကန်နိုင်ငံမှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့မိသားစုဝင်တွေကိုရောဂျေးပေးဖို့ခွင့်ပြုတဲ့သမ္မတအမိန်ကိုဖေဗရူလာမှာလက်မှတ်ရေးထိုးခဲ့ပါတယ်။လက်ရှိကာလမှာလည်းအလုတ်အကန့်အခွင့်အလန်းတွေနဲ့ဝင်ငွေရလန်းတွေမမြင်တာကြောင့်ထောင်နဲ့ချီတဲ့အာဖဂန်ပြည်သူတွေလည်းတိုင်းမီထဲကနေဆက်လက်ထွက်ပြေးနေကြတာဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့စီးနေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မလေးရှားနိုင်ငံထက်ကရိုဟင်ဂျာသတင်းတပုတ်ဖက်ဆက်ရအောင်ပါ။မလေးရှားနိုင်ငံကယ်တာပြည်နယ်ပီနန်မြို့ကယာယီလူဝင်မှုကြီးကြပ်ရေးဌာနထိန်းသိမ်းရေးစခန်းကနေထွက်ပြေးသွားတဲ့ရိုဟင်ဂျာအယောက်300နီးပါးကိုပြန်မမိသေးတဲ့အတွက်မလေးရှားအစိုးရကဆက်လက်ရှာဖွေနေပါတယ်။မလေးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR မှာတွားရောက်ခလုံးခွင့်တောင်းခံနိုင်တယ်လို့ယူဆပြီးတော့အဲ့ဒီအနားမှာဒါအစီတွေချပြီးတော့ရှာဖွေစစ်ဆေးမှုတွေလုပ်နေပါတယ်။တည်တည်တင်းထိုင်းနိုင်ငံကနေမှမတင်ပြပို့ထားပါတယ
်မလေးရှားနိုင်ငံပီနန်းမြို့စုံကိုင်းဘာတက်ယာယီလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းကရိုဟင်ဂျာအကျဉ်းသား928ဦးဟာဧပြီလ20ရက်နေ့မနေ့4နာရီခွဲလောက်ကထွက်ပြေးသွားခဲ့တယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ထွက်ပြေးပြီးမကြခင်မှာပဲမလေးရှားအာဏာပိုင်တွေကလိုက်လံရှာဖွေခဲ့တာကြောင့်လူဦးရေ400ကျော်လောက်ကိုပြန်လည်ဖမ်းမိခဲ့ပါတယ်ဒါပေမဲ့အခုချိန်အထိထွက်ပြေးလွတ်မြောက်နေသူတွေရှိနေသေးတာကြောင့်မလေးရှားအစိုးရကပိုက်ဆိုင်ကြိုက်ရှာဖွေဖမ်းဆီးမှုတွေစစ်ဆေးမှုတွေလုပ်နေကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေမလေးရှားရုံးတာဝန်ခံဦးစိုးထက်သိန်းကအခုလိုပြောပြပါတယ
်အခုထွက်ပြေးသွားတဲ့ဒီကပ်လေးကပေါ့နော်ဒုက္ခတွေအလုံးသူပြန်လိုက်ဖမ်းတာပေါ့နော်အယောက်90လောက်ကတော့အပြင်မှာလွတ်ပြီးကျန်နေသေးတယ်အမအယောက်90ကျော်လောက်ပေါ့နော်ကျန်နေသေးတယ်UN ရုံးကိုဝင်နိုင်တဲ့ကျွန်တော်လမ်းပေါက်ပတ်ပတ်လေဒီမှာသူတို့ကဘာလဲ block jet တွေပေါ့နော် immigration block jet တွေချလာပြီးတော့မှသူတို့ကရဲနဲ့ immigration နဲ့အလုံးဝိုင်းပြီးတော့မှသူတို့က site တိုက်ချပြီးတော့ဖမ်းနေရပါဘော
။ထိသိရေးစခန်းကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာ UNHCR ကိုအကူအညီတောင်းခံနိုင်တယ်ဆိုပြီးမလေးရှားအစိုးရကယူဆပုံရတာကြောင့် UNHCR ရုံးတဝိုက်ကိုလည်းအတားအဆီးတွေချပြီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်။အခုတန်းနဲ့နေဖြတ်ပြေးလာတဲ့လူတွေကသူတို့ကဒီမလေးရှားမြေပေါ်မှာတွားเสียနေရာမရှိဘူးသူတို့တွားเสียနေရာ UNHCR ရုံးနဲ့ရှိတယ် UNHCR ရုံးရဲ့အကာအကွယ်မှမရရင်သူတို့လူအရှင်တန်ရက်စီကွင်းမှာသူတို့ကမရှိတော့တာဒီအတွက်ကြောင့်သူတို့နောက်ဆုံးပန်းနိုင်ပြီးကိုတွားမယ်ဆိုတော့မလေးတို့ရတည်ထားပြီးသားလေးမှာအဲ့ကြတော့သူတို့အဲ့နေရာမှာပြောဆိုရင်လမ်းဝင်ရနေသူတို့ကစီးပြီးတော့ဖမ်းတဲ့တဘောနဲ့လောက်နေရပါတယ်လမ်းကြောင်းတွေကိုပိတ်ပြီးတော့မှခြာလာပြီးတော့မှအဲ့ဒီလမ်းမျိုးဝင်နေဆိုတော့ဟိုတော့ကျွန်တော်တို့ဒီကော barricade တွေပေါ့သိရမလားမှကျွန်တော်တို့လမ်းပိတ်တဲ့ barricade တွေပေါ့နော်အဲအဲ့ဒါလေးကိုတို့အဲ့နာမျိုးခြာရတယ်အဲ့ဒီမှာလောကကလည်းရဲလို့ပေါ့နော်အဲဒီဟိုသာပေါ့တို့တက်ဆိုင်ရအရာရှိတွေနဲ့တို့ကကားဝင်ထွက်တရားစာအကောင်လုံးစဉ်းလို့ဒီဖြစ်တဲ့သဘောမျိုးပါ යි
မလေးရှားနိုင်ငံပီနန်းမြို့နယ်မြောက်ပိုင်းစုံကိုင်းဘာတက်လူဝင်မှုကြီးကြပ်ရေးယာယီထိသိမ်းရေးစခန်းကနေတကားတွေနဲ့အတားအဆီးတွေကိုချိုးဖျက်ပြီးရိုဟင်ဂျာ928ဦးထွက်ပြေးခဲ့ရမှာအဲ့ဒီတဲကအမျိုးသား2ဦးအမျိုးသမီး2ဦးကလေး2ဦးတို့ဟာစခန်းနဲ့9မိုင်လောက်အကွာအဝေးပြေးကားလမ်းမကြီးတစ်ခုကိုဖြတ်ဖို့ကြိုးစားရင်းဧပြီလ20ရက်နေ့မနေ့ကကားတိုက်ပြီးတော့တည်ဆုံသွားခဲ့ပါတယ်။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးဌာနမှဖြစ်ခဲ့တဲ့အကျဉ်းသားတွေထွက်ပြေးကြတဲ့ဖြစ်ရပ်ရောထွက်ပြေးရေးတည်ဆုံရတဲ့ဖြစ်စဉ်ကြောင့်ထိတ်လန့်တုန်လှုပ်မိတယ်ဆိုပြီးမလေးရှားအခြေစိုက် UNHCR ကလည်းဧပြီလ21ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီထိတ်သိမ်းရေးစခန်းထဲမှာရိုဟင်ဂျာ900ကျော်ရှိပြီးအများစုကမြန်မာနိုင်ငံကလာတဲ့သူတွေဖြစ်တယ်လို့လည်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ MAE မှာသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို line to meter 24 kHz 3133ည line to meter 40 kHz 9433ည line to meter 51 kHz 9809နဲ့ line လမ်းမီတာ190 kHz 3905တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာစီးပွားရေးသတင်းဖက်ဆက်ရအောင်ပါ။မြန်မာသွင်းကုန်လုပ်ငန်းတွေအတွက်နိုင်ငံခြားငွေရောင်းပယ်ရမှာလူသုံးကုန်စားတောက်ကုန်နဲ့လျှက်စစ်ကဏ္ဍအတွက်စစ်ကောင်စီကနောက်ဆုံးဦးစားပေးအဖြစ်သတ်မှတ်တာကိုလုပ်ငန်းရှင်တွေစိုးရိမ်နေကြသလိုစျေးကွက်စီးပွားရေးကိုမြင့်တင်ပေးဖို့လည်းလှူလာနေကြပါတယ်။စစ်ကောင်စီတာဝန်ရှိသူတွေကတော့အခုလိုဦးစားပေးသတ်မှတ်ချက်တွေဟာလိုအပ်လို့သတ်မှတ်တာဖြစ်တယ်လို့စျေးကွက်စီးပွားရေးစနစ်မပြတ်အောင်လိုအပ်တဲ့အထင်အကွက်တွေလုပ်ပေးနေတယ်လို့တုံ့ပြန်ပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့အခုလိုသွင်းကုန်ဦးစားပေးအတွက်သတ်မှတ်ပုံကိုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကအ
ဲ့ဒါတော့ကျွန်တော်တို့တိုင်းပြည်အတွက်အဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်နေပေါ့သွင်းကုန်နေနဲ့ပတ်သက်လိုက်ရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တို့တိုင်းပြည်မှာတကယ်ကိုမဖြစ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ် အဲတကယ် luxury လိုဟာမျိုးတွေပေါ့ဗျာအတိုင်းပြည်တွေမရှိလဲဖြစ်တဲ့ဟာမျိုးတွေကြိုင်လဲကျွန်တော်တို့ဥစားမပေးဘူးအဲ့ဒါကိုကျွန်တော်တို့က category ခွဲတာပါအဓိကကတော့ကြာစီဝိုင်းနဲ့ကုသံရောင်းဝယ်ရေးဝန်ကြီးဌာနအတွင်းကုန်တွေပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော
်အခုလိုစီဝါကုသံဝန်ကြီးဌာနရဲ့ဥစားပေးသတ်မှတ်အုပ်စု၅ခုထဲမှာနံပါတ်၁လေယာဉ်နဲ့မွေးမြူရေးနံပါတ်၂က73စီစား3စီနောက်နံပါတ်၃ဆေးဝါးနဲ့ပညာရေးနံပါတ်၄ကတော့စက်မှုကုန်ကြမ်းစက်အပိုပစ္စည်းနောက်ဆုံးနံပါတ်၅မှာလူသုံးကုန်စားသုံးကုန်နဲ့လျှက်စစ်တို့ဖြစ်ပါတယ်ဦးစားပေးပိုင်းမှာမဖြစ်မနေလိုအပ်တာကလူတူချင်းအတွက်မတူနိုင်ပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တို့က
ဟိုတချို့ကြီးကသူက point of view မတူဘူးဗျမီခရိုအီကိုနိုမစ်ဒီကိုရကြည့်ရင်တော့အဆက်ရှင်နဲ့အဆက်ချက်ခွဲလိုက်ရင်ဥမာကိုတုံးနေကြပစ္စည်းကုန်သွားရင်ဥမာကျွန်တော်ခေါင်းရွှေပြီဟဲ့တယ်ရွှေတာတုံးတယ်တကယ်လို့ကျွန်တော်ဒီဟဲ့တယ်ရွှေတာကိုကုန်ရင်လိုက်ဝယ်ဟဲ့တယ်ရွှေတာပဲလိုက်ဝယ်တာပေါ့ဒါပေမဲ့လည်းနောက်ဆုံးဘာမှမရှိဘူးဆိုတော့သေးကြတယ်ကျွန်တော်ရွှေပါဆက်ပြတိုက်တင်လည်းတိုက်ရမှာပေါ့ဒါပေမဲ့ဟိုအလက်ဟိုဒီတယ်လီဖုန်းလိုဟာမျိုးကဟိုနန်းအဆက်ရှင်လို့ပြောလို့ရပြီမဲ့ဒါပေမဲ့လူနေစီလူနေမှုဘဝမှာကျွန်တော်တို့အခုပဲကျွန်တော်တို့ပြောနေဆိုနေအင်တာဗျူးလုပ်နေတယ်ကျွန်တော်တို့အီးမေးလ်တွေပို့နေတယ်ကျွန်တော်တို့အလုပ်လုပ်လို့ရလုပ်နေတယ်ဒီစဉ်ဟို international နဲ့အလုပ်လုပ်နေချိန်မှာသူကျွန်တော်တို့ smartphone တွေကျွန်တော်တို့ဘေးမှာရှိရဲ့ဟို iPad တွေရော tablet တွေအကုန်လုံးဟာ essential ဖြစ်နေတယ်ဟိုအဲ့နောက်ဆုံးလက်ထက်မှာရှိရဲ့ mobile phone ပေါ်မှာကျွန်တော်အဲ့ရထားလို့မျိုးအလန်းပေးရတာနေ့စဉ်လုပ်တဲ့လုပ်တွေအကုန်လုံးကဖုန်းထဲမှာ appointment တွေရှိရဲ့အဲ့လိုမျိုးပေါ့ဒီတော့နိပညာတိုးတက်လာတဲ့ဒီ smartphone တွေကြောင့်လည်းလူတွေရဲ့လူနေမှုဘဝစီးပွားဘဝတွေအကုန်လုံးပေါ့အလုပ်တွေအကုန်လုံးကတိုးတက်လာတာပေါ့နော်အဲ့တော့ဟိုတခုချင်းကြီးကြီးတော့ micro economic ကြီးတော့ nano essential လို့ထင်ရတယ်ဒါပေမဲ့ကျောက်တယောက်ချင်းဒီမှာတော့တခြား essential ဖြစ်နေတာပေါ့
ဒါပေမဲ့ဝင်ကြီးဥအောင်နိုင်ဦးကတော့အခုလိုမစိုးရိမ်ဖို့ပြန်ရှင်းပြပါလေ။အ
ဲလိုလည်းမဟုတ်ဥစားပေးအဆင့်၅ကတော့ဒီလိုဥစားပေးအဆင့်၅ကတော့ဒီလက်စစ်လိုပါတော့ဆိုတာက last week တွေပေါ့ဗျာဥမာ television အကြီးတွေထွင်းနေတယ်ဗျာ။ဥမာထားပါတော့လက်မ80ဒီ90လက်မဒီစသဖြင့်အကြီးကြီးတွေထွင်းနေတယ်။အဲအဲ့ဒါကိုကျွန်တော်တို့ကဥမာဥစားပေးမလား။တနည်းဟောစားဥစားပေးမလားပေါ့။အဲ့ဒါကိုစဉ်းစားပြီးဘယ်လောက်ကြတာပါ။တိုးတော်လေဥစားပေးနောက်ရောက်တော့လည်းဒါကိုခွင့်မပြုလို့ပြောတာမဟုတ်ဘူး။ဦးစားပေးနောက်ရောက်တာတည်းကလေသူကနေသူကျွန်တော်တို့ကဒီနိုင်ငံခြားပေါ်ပေါ်ပြခွင့်ပြုသွားမှာပဲ။ဟိုကျွန်တော်တို့ကရှင်းလာလို့ရှိရင်ဘယ်ဟာဦးစားပေးမလဲဆိုတာကိုခွဲခြားသတ်မှတ်လို့ရအောင်ဦးစားပေးအုပ်စုသတ်မှတ်တာတ
ာ။ဒါပေမဲ့လည်းဒီမူတည်နေတဲ့နိုင်ငံခြားငွေဒေါ်လာဘယ်လောက်ရှိမလဲဆိုတာကလည်းမေးခွန်းထုတ်ဆရာဖြစ်နေတယ်လို့နောက်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ်
။ supplier တွေဒီလွှဲဖို့အတွက်ကိုသူကရှောက်ထားလို့ရတယ်ဆိုပြီးတော့ပြောတယ်ပေါ့နော်။အဲ့ဒါတော့ service တွေပြည့်စုံလို့ရှိရင်သူကတပတ်မှာ3ချိန် meeting ထိုင်ဦးစားပေးအစီအစဉ်အောင်ခုနကပြောတယ်1 2 3 4အတိုင်းကိုချပေးမှာပေါ့လေအခုတော့ဟိုအကုန်လုံးကတော့ရှောက်နေကြတယ်ဒါပေမဲ့ဟို result တော့မသိရသေးဘူးပေါ့နော်ရှောက်ပါစေပေါ့လေဆိုတဲ့အခါကျတော့ US dollar availability ရတယ်ဘယ်လောက်ရှိမလဲပေါ့ exporter တွေကလည်း1150 level တက်ရတဲ့အခါကျတော့ဒီအစီအစဉ်ကြီးတာတို့ export လုပ်မဲ့ဒီတဲနှန်းတို့စံတို့ရဲ့ဒီသွင်းအစုတွေကလည်း import ကိုပဲနှိခိုးရတာဟိုတမိဩဇာတို့အကုန်လုံးကသွင်းအစုတွေရာဈေးကြည့်ပါပြီမယ်1150ပဲနဲ့သူတို့ရရမယ်ဆိုရင်သူတို့လည်းရှုံးတယ်ဆိုရင်သူတို့လည်းဘယ်လောက် export ဖို့လဲပေါ့နော်အဲ့ပေါ်မှာသူတို့ export ဖို့တဲ့ပုံမှာဒေါ်လာရရှိမှု availability ကလည်းဘယ်လောက်ရှိလဲပေါ့နော်အကုန်လုံး business cycle လို့ပြောအကုန်လုံးကဆက်နွယ်နေတော့လေ
ဒါအပြင်ရေရှည်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပါဈေးကွက်စီးပွားရေးစနစ်နဲ့ပတ်သက်ပြီးလဲအရင်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ရေတိုးမှာ essential နဲ့ non essential ကိုအရင်ဦးစားပေးပေါ့နော်ဒါပေမဲ့ဈေးကွက်စီးပွားရေးသဘောတရားအရာပြောရရင်တော့ free market economy ကိုပြောချင်တာဈေးကွက်သဘောတရားတိုင်းပဲဆုံးဖြတ်တာဈေးရမ်းကြည့်နေဘယ်သူမှမဝင်နိုင်ဝင်မှအယောင်မှဖြစ်တာအယောင်မှဖြစ်မှဈေးကွက်ဖြစ်တာဟိုဖွဲ့စည်းပုံချိကဥပဒေမှာတော့ तू ကမြန်မာနိုင်ငံဤစီးပွားရေးစနစ်ဒီဈေးကွက်စီးပွားရေးစနစ်ဖြစ်သည်ဟုအတိအလင်းဖော်ပြတာလားဆိုတဲ့အခါကျတော့ဒီဖြစ်နိုင်ရင်ဈေးကွက်စီးပွားရေးစနစ်ကိုပြည့်ပေးနိုင်ဖို့ကျွန်တော်တို့ကပြောနေတာပါအ
ဲ့ဒီတော့အခုလိုဖွဲ့စည်းပုံဥပဒေရဲ့အခန်းတနိုင်ငံတော်အခြေခံမူအပိုက်35မှာပါတဲ့ဒီဈေးကွက်စီးပွားရေးစနစ်ပေါ်မေကွန်ဖြစ်လာတာကိုလည်းဥအောင်နိုင်ဦးက
ဒီဈေးကွက်စီးပွားရေးစနစ်ကျင့်သုံးတာဟုတ်ဗျာလေကျွန်တော်တို့ကအခုလက်ရှိဟိုတိုင်းပြည်ရဲ့လိုအပ်ချက်ပေါ့နော်ကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့အနေထားပုံမှန်အနေထားမဟုတ်ဗျာထိုးနှဲမှုတွေအများကြီးရှိတယ်နောက်ပြီးတော့မှမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေအများကြီးရှိတယ်အဲ့တော့ဒါဈေးကွက်စီးပွားရေးကိုပြည့်စုံအောင်လုပ်တာပဲပေါ့ဗျာတော်စရုံမှာငွေကြေးနဲ့ပတ်သက်ပြီးထိုးနှဲမှုတွေရှိတယ်ဗန်နေပြိုလဲအောင်လုပ်တာတွေရှိတယ်အခြားစီးပွားရေးဆိုင်ရာကျွန်တော်တို့ကဒီတိုင်းပြည်စီးပွားရေးကိုယိုယွန်းတော်လုပ်တဲ့လုပ်ဆောင်ချက်တွေကမယိုးကြမဟုတ်တဲ့လို့ဆောင်ချက်တွေအများကြီးရှိတယ်။အဲ့ဒါတွေကိုမျက်စိမြင်ပြီးတော့ကျွန်တော်ကြည့်လို့ရှိရင်ဈေးကွက်စီးပွားရေးစနစ်ကပုံပြီးပုံပြတ်သွားမှာပေါ့။နောက်တောင်မှလို့ဆိုရကလုတ်တယ်ဆိုတာဈေးကွက်စီးပွားရေးစနစ်ကိုကျွန်တော်တို့မပြည့်ရွှင်းအောင်လိုအပ်တဲ့ထိန်းကုတ်မှုတွေလုပ်ပေးတဲ့သဘောပါပဲ
။တကယ်တော့အခုလိုဝင်ထိန်းကုတ်တာကလိုတာထက်အများကြီးပုံနေပြီးထိခိုက်နိုင်တဲ့အဆင့်ရောက်နေပြီးလို့လဲစီးပွားရေးသုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းရှင်တွေကဈေးကွက်စီးပွားရေးစနစ်မြင့်တင်ပေးဖို့လိုလားနေတဲ့အကြောင်းကိုဝင်းမင်းကမေးမြန်းတင်ပြသွားတာပါရှင်။သောတာရှင်များရှင်။တရုတ်အစိုးရကကမကထပြုထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာန လက်တင်အမေရိကတိုင်းနိုင်ငံတွေကမှအပါဝင်ကမ္ဘာအနှံ့လိုက်လံဖွင့်လင်းရနှစ်တော်ကြာပါပြီ။အထူးကကတော့တရုတ်ပြည်အကြောင်းနဲ့တရုတ်ယဉ်ကျေးမှုတွေကိုနိုင်ငံတကာကျောင်းသူကျောင်းသားတွေလေ့လာသင်ယူတာကိုမြင့်တင်ဖို့ဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့အကဲခတ်တွေကတော့အတဟာတရုတ်ကသူ့ရဲ့နိုင်ငံခြားရေးမူဝါဒကိုမြင့်တင်ရမှာအထောက်အကူဖြစ်စေဖို့အတွက်တက္ကသိုလ်နဲ့ကောလိပ်တွေကိုတရုတ်ဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတာဖြစ်တယ်လို့သုံးသပ်ပြောဆိုပါရယ်။ဂျေမီမရိုနာသတင်းပေးပို့ထားတာကိုတော့ကုဇော်မိုးကျော်ကဆက်ပြီးတော့ပြောပြချပါရယ်။
လက်တင်အမေရိကတိုင်းမှာတရုတ်ရဲ့အခမ်းကဏ္ဍချက်တွင်မှုဟာကုန်သွယ်ရေးယင်းနှိမ့်နှံမှုချေးငွေနဲ့အခြေခံအစအဦးကိစ္စတွေမှာတင်ရပ်တန့်မနေပဲကောလိပ်ကျောင်းတွေအပေါ်မှာပါအလင်းအမြန်ဖြစ်ပေါ်လာနေပါတယ် Confucius Institute တွေကိုတရုတ်အစိုးရက2004ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဓိကကတော့နိုင်ငံတကာကျောင်းသားတွေတရုတ် Mandarin စာစကားသင်ယူနိုင်ဖို့တရုတ်ယဉ်ကျေးမှုအခမ်းအနားတွေမှာပါဝင်နိုင်ဖို့ဒါ့အပြင်တရုတ်မှာပညာသင်ကြားနိုင်ဖို့ပညာတော်သင်လျှောက်ထားနိုင်ရေးကိစ္စတွေအတွက်ဖြစ်ပါတယ်။လက်တင်အမေရိကမှာ Confucius Institute ကို2006ခုနှစ်မှာမက္ကဆီကိုနိုင်ငံမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီနောက်နိုင်ငံပေါင်း23နိုင်ငံအထိတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒီဌာနတွေဖွင့်လှစ်တာဟာအများအားဖြင့်တက္ကသိုလ်နဲ့ကောလိပ်ကျောင်းဝင်းတွေထဲမှာဖွင့်လှစ်တာပါ။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချက်ထွင်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ Confucius ယဉ်ကျေးမှုဌာနများအကြောင်းရေးသားခဲ့တဲ့စာရေးဆရာ Jake Gilstrip ကအခုလိုပြောပါတယ
်။ China is seeking to create a generation of future
leaders. တရုတ်ဟာလက်တင်အမေရိကတိုက်ရဲ့အနာဂတ်ခေါင်းဆောင်ဖြစ်လာမယ့်မျိုးဆက်တစ်ခုကိုမွေးထုတ်နိုင်မှုကြိုးပမ်းနေပါတယ်။ဒီဌာနတွေကသင့်တရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံပြီးတရုတ်ရဲ့ယဉ်ကျေးမှုတွေကိုနားလည်တဲ့စီဝါရေးနိုင်ငံရေးတန်တမာရေးစတဲ့နယ်ပယ်အသီးသီးရဲ့ခေါင်းဆောင်တွေကိုမွေးထုတ်ဖို့ဖြစ်ပါတယ်။ကမ္ဘာကြီးကိုတရုတ်ကရှုမြင်တယ်လို့မျိုးရှုမြင်နိုင်မဲ့ခေါင်းဆောင်မျိုးတွေကိုမွေးထုတ်ဖို့ဖြစ်ပါတယ
်။အီကွေဒေါ်နိုင်ငံမြို့တော်ကီတိုမှာရှိတဲ့ San Francisco တက္ကသိုလ်မှာလည်း Confucius ပညာရေးနဲ့ယဉ်ကျေးမှုဌာန Confucius Institute ရှိပါတယ်။တရုတ်အစိုးရကပေးတဲ့ပညာတော်သင်အခွင့်အလမ်းဟာသူတို့ဒီဌာနမှာတက်ရောက်သင်ကြားရတဲ့အဓိကအကြောင်းရင်းတရားဖြစ်တယ်လို့ကျောင်းသားအတော်များများကပြောပါတယ်ကျောင်းသားတဦးဖြစ်တဲ့အန်တိုနီယိုသရိုဟီရိုကအခုလိုပြောပါတယ
် Justo en esta etapa que estoy
ကျွန်တော်တို့ရဲ့နိုင်ငံတကာဆက်ဆံရေးနယ်ပယ်ကအလုံးနဲ့လည်းကိုက်ညီမှုရှိပါတယ်ကျွန်တော်အနေနဲ့ပြည်ပနိုင်ငံတစ်ခုခုအထူးသဖြင့်တရုတ်ပြည်ကိုသွားပြီးမဟာပွဲအတွက်ကျောင်းဆက်တက်လို့ရတယ်ဆိုတာကျွန်တော်သိလာပါတယ
်အီကွေဒေါ်ကဆန်ဖရန်စစ္စကိုတက္ကသိုလ်မှာ Confucius ဌာနစတင်ဖွင့်လှစ်ချိန်2010ခုနှစ်တုန်းကကျောင်းသား40ပဲရှိခဲ့ရာကနေအခုအခါ300အထိရှိလာပါတယ်။ Andre Bello Foundation ရဲ့ညွှန်ကြားရေးမှူး Pascal Di Sola ကအခုလိုပြောပါတယ်
။ Mientras más lazos con
universidad. While you're at Trump Peter Pacific ကငွေချေးထောက်ပံ့တဲ့သူတေသနာအစီအစဉ်တွေမှာ Latin American ပညာရှင်တွေပုံမပါဝင်လာနေတဲ့ခြေထဲမှာပဲတရုတ်ကိုထောက်ထားပြီးတိုက်သူတွေထဲမှာဓမ္မမဟုတ်ကျွမ်းကျင်သူတွေချမ်းမှာဝေဖန်တာမျိုးတွေတော်တော်နည်းလာတာကိုလည်းတွေ့ရပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ Confucius Institution ဟာတရုတ်ကွန်မြူနစ်ပါတီရဲ့ကမ္ဘာအနှံ့မှာရှိတဲ့တက္ကသိုလ်တွေကိုစီယုံသိမ့်သွင်းဖို့နဲ့ပညာရှင်တွေရဲ့လွတ်လပ်စွာတွေးခေါ်မှုကိုအားနည်းသွားအောင်လုပ်ဖို့ကြိုးပမ်းမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဝေဖန်ပါတယ်။ Washington DC မှာရှိတဲ့တရုတ်တန်ယုံကတော့ဒီအချက်ကိုညှင်းဆိုပါတယ်။ Argentina မှာရှိတဲ့ Confucius Institution ရဲ့ညွှန်ကြားရေးမှူး Nora Berardo Contado ga akhu lo pyo ba de.
Teachers are very cautious. There are no political economy.
Siyarwi ga taip bi tri tha ja ba de. Naingan ye siwa ye ko tin ne tin nan dwi low wa ma shi ba bu. Ba da saka tin ne tin nan tat tat ba.
Lu khun ye saung ji ye apwe HRW lo apwe a si de ga do we ban ja ba de. Lu khun ye lo a chang a ya de Taiwan ne a cha thi sha lwe de kaisa yat de ko သူတို့တင်နန်းတွေမှာမဆွေးနွေးဖို့ပိတ်ဆို့တားမြစ်တာတွေရှိပါတယ်။အဓိကကတော့အစွန်းအထင်မရှိတဲ့တရုတ်ရဲ့ပုံရိပ်ကိုဖန်တီးဖို့ရည်ရွယ်လှုပ်ဆောင်တာပါပဲလို့အကဲခတ်တွေကပြောဆိုကြပါတယ်။ Confucius Institute တွေကိုလက်တင်အမေရိကနဲ့ကမ္ဘာအနှံ့မှာတိုးချက်ဖွဲ့စည်းနေတာနဲ့ပတ်သက်တဲ့ကွဲလဲတဲ့အမြင်တွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်။
ကိုယ်စားမကြပါရှင်တောတာရှင်များရှင် FOA ကထုတ်လင့်ပေးနေတဲ့ကြာမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို FOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် American ပြည်တော်စုမြေတော် Washington DC ကနေ VUE မြန်မာပိုင်းအစီအစဉ်ရဲ့ April 23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ဒီကနေ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍဒုသဆုံးလင် American တခွင်နဲ့သိပ်ပန်နဲ့နေပညာစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စားပါမယ်American ပြည်တော်စုအင်ဒီယနာပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မှတ်ခန္ဓာနိုင် KK ကိုကိုနိုင်ခေါ် KK ဟာဒီနှစ်2022ခုနှစ်အတွက်အင်ဒီယနာပြည်နယ်ရဲ့ဆယ်ကျော်သက်အလမဲ Miss Teen Indiana သရဖူကိုစုခူးရရှိထားပါတယ်။အသက်18နှစ်အရွယ်မှာအခုလိုအလမဲသရဖူဆောင်းနေတာဖြစ်ပြီးတော့လာမဲ့ American တနိုင်ကလုံးရဲ့ဆယ်ကျော်သက်အလမဲ Miss Teen USA ပြိုင်ပွဲမှာလည်းဝင်ပြိုင်ရအောင်ပါ။မွန်ကရင်ကပြား American ဆယ်ကျော်သက်အလမဲတယောက်ရဲ့အတွေ့အကြုံသူ့ဘဝအိမ်မက်နဲ့ဖြတ်တမ်းမှုတချို့ကိုတည်တည်မတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
HelloKK
Coco Nine ခန္ဓာနိုင် KK Coco Nine KK ပေါ့နော် VOE အတွက်အချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ
် And big congratulations
အောင်မြင်မှုအတွက်လည်းအများကြီးဂုဏ်ယူပါတယ်ကိုရာရောမိဘတွေရောကလည်းဝမ်းသာဂုဏ်ယူနေကြမယ်လို့ထင်ပါတယ
် Thank you
ကျေးဇူးပါရှင်ဟုတ်ပါတယ်သူတို့လည်းဝမ်းသာနေကြပါတယ
် So first of all
ဟုတ်ကဲ့ပထမဆုံးမေးချင်တာကအခုလိုအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ့တရဖူကိုစုခုလိုက်တဲ့အချိန်မှာဒီစုကိုကျင်ညာတာကိုကြားလိုက်ရတဲ့အခိုက်အတန့်ပါပေါ့နော်ဘယ်လိုများခံစားခဲ့ရပါလဲ
I was so excited but
ကျွန်မအရန်ပျော်ရွှင်စိတ်လှုပ်ရှားရပါတယ်အဲ့ဒီအချိန်ကကိုရတယ်လို့တော့မထင်ခဲ့မိပါဘူးသူတို့ကကျွန်မနာမည်ကိုအခောက်ခောက်အခက်ခါခေါ်နေကြတော့မှတကယ်ကိုမယုံနိုင်လောက်အောင်မှင်တက်မိနေတာပါကိုရတယ်ဆိုတာကိုကို့ဘာသာမယုံနိုင်လောက်အောင်ပါပဲအရန်ကိုပဲစိတ်လှုပ်ရှားပျော်ရွှင်ခဲ့ရပါတယ်အဲ့ဒီအချိန်မှာကျွန်မအဖွာလည်းရှိနေတယ်လေသူ့အတွက်ပထမဆုံးအချိန်ကျွန်မရဲ့ပြိုင်ပွဲကိုလာကြည့်တာပါဒီကြိမ်သူလိုက်လာအားပေးတဲ့အချိန်မှာပဲခုလိုအနိုင်ရလိုက်တာကိုသူတွေးလိုက်ရတယ်ဆိုတော့ကျမအယံပြောပါတယ
် So what would be your name
ဆိုတော့အခုဆိုလို့ရှိရင်ဒါအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ Miss Teen Indiana ဖြစ်သွားပြီပေါ့နော်ဆိုတော့နောက်တစ်ဆင့်ရောဘာပြိုင်ပွဲတွေဆက်ပြီးတော့ပြန်ရပါဦးမလဲဘာတွေဆက်လုပ်သွားရမလဲ
So I have a 4-year of service and then I get to
ဒီနှစ်တစ်နှစ်လောက်ကတော့ဒီအလှမဲပွဲနဲ့ပြည်နယ်ရင်းလူမှုအတိုင်းအဝန်အတွင်းကအကျိုးပြုလုပ်ငန်းတွေမှာပါဝင်လှူဆောင်သွားပါမယ်တချိန်တည်းမှာပဲအင်ဒီယားနာပြည်နယ်ကိုကိုစားပြုပြီးအမေရိကန်တနိုင်ငံလုံးရဲ့ဆယ်ကျော်သက်အလှမဲ Miss Teen USA ပြိုင်ပွဲမှာဝင်ပြိုင်သွားရမှာပ
ါ So you have
ဆိုတော့ရှေ့ဆက်ပြိုင်ပွဲတွေရှိနေအောင်မှာပေါ့ပြင်ဆင်မှုတွေဆက်လုပ်သွားအောင်မှာပေါ့
Yes I don't know when Miss Teen USA
ဟုတ်ပါတယ်အမေရိကန်ပြည်တော်စုတစ်ခုလုံးရဲ့ဆယ်ကျော်သက်အလှမဲပြိုင်ပွဲ Miss Teen USA ဘယ်တော့ကျင်းပမလဲဆိုတာကတော့လောလောဆယ်အတိအကျမသိရသေးပါဘူးပြိုင်ပွဲအချိန်ကိုမကြေညာသေးပါဘူးဒါပေမဲ့ကျမအနေနဲ့ကတော့ပြိုင်ပွဲကျင်းပမယ့်အချိန်ကိုစိတ်လှုပ်ရှားစောင့်နေပါတယ်။ပြင်ဆင်မှုတွေလည်းအခုကတည်းကစလုပ်နေပါပြီ
။ So I also like to know how
ဒီနေ့အခုလိုဆယ်ကျော်သက်အလှမဲ့ပြိုင်ပွဲကိုဘယ်လိုစပြီးတော့ဝင်ပြိုင်ဖြစ်ခဲ့တယ်ဆိုတာလည်းပြောပြပါအောင်။ဒီနေ့မှာကိုဒီလိုမျိုးအလှမဲ့ဖြေးရမယ်ဆိုတာမျိုးငငယ်ကတည်းကစိတ်ကူးရင်ခဲ့တာလား။
So when I was younger I would always watch Miss Universe just with my whole entire family.
ကျမငငယ်ကတည်းကမဲဆက်ကြော်ရာပြိုင်ပွဲတွေကြည့်ပါတယ်။အဖိုးအဖွားတွေအပါဝင်မိသားစုတွေအားလုံး TV မှာတူတူထိုင်ကြည့်တတ်ကြပါတယ်ဒီလိုအလှမဲ့ပြိုင်ပွဲတွေကြည့်ရတာကိုကလေးဘွားတွေကအရန်သဘောကျခဲ့တာပါနည်းနည်းကြီးလာတော့လဲအလှမဲ့ဖြစ်ချင်တယ်ဆိုတာသိတယ်ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတာတော့မသိဘူးကျမခုနှစ်တန်းနှစ်လောက်မှာကျမရဲ့အတန်ပိုင်းဆိုင်ရာဆရာမကအလှမဲ့ပြိုင်ပွဲဝင်ကြလားလို့မေးတယ်ကျမကလည်းဖြစ်တော့ဖြစ်ချင်တယ်ဒါပေမဲ့ရှက်လဲရှက်တယ်ပေါ့အဲ့လိုနဲ့ပဲနောက်ဆုံးပြိုင်ပွဲတစ်ခုမှာစဝင်ပြိုင်ဖြစ်ပါတယ်တကယ်ဝင်ပြိုင်ချိန်မှာလည်းအရန်သဘောကျသွားတယ်။ဒါကြောင့်ငငယ်ကလေးကကျမရဲ့အကြီးမားဆုံးအိမ်မက်ကမဲဆက်ကြော်ရာဖြစ်ချင်းခဲ့တာပါ။တကယ်တမ်းပြောရရင်မြန်မာအလှမဲ့ပြိုင်ချင်တာ။ဒါပေမဲ့ကျမကအခုအမေရိကမှာလေ။ဆိုတော့ဒီမှာပဲပြိုင်ဖို့ပို့အဆင်ပြေတယ်။ပြီးတော့ကျမအိမ်မက်ကိုအကောင့်ထဲပို့ဖို့ဆိုရင်ခုလိုဆယ်ကျော်သက်အလှမဲ့ဝင်ပြိုင်ခွင့်ဆိုတာမျိုးကလည်းရှိနေတယ်ဆိုတော့ ဒီလိုဝင်ပြိုင်ရင်းနဲ့ပဲအင်ဒီယားနာပြည်နယ်ရဲ့စေကျော်သက်အလှမဲ့တရဖူးကိုစုခူးနိုင်ခဲ့တာပ
ါ Do you still face any challenges
ပြိုင်ပွဲတွေဝင်ပြိုင်ရတဲ့ကာလတလျှောက်မှာရောဘယ်လိုအခက်အခဲတွေကြုံခဲ့ရတာမျိုးတွေရှိပါသလဲကိုအတွက်အခက်အခဲဆုံးစင်ခုံမှုဆိုရင်ဘာဖြစ်ပါမလဲ
For me I always say that my mindset is just the greatest challenge
အခက်အခဲဆုံးစင်ခုံမှုကတော့ကိုယ့်ရဲ့စိတ်ကိုပြင်ဆင်ရတာပါကိုယ်စိတ်ကငါဒါကိုမလုပ်နိုင်ဘူးလို့တွေးလိုက်ရင်ဘာမှလုပ်လို့မရတော့ပါဘူး။အဲ့ဒီစိတ်ကိုကြော်နိုင်ပြီဆိုရနဲ့ကိုလုံနိုင်တာကိုကိုသိလာပါတယ်။ကိုအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တယ်ဆိုရက်ကိုကိုကိုယုံကြည်မှုရှိလာပါတယ်။ဆိုတော့ဒီနှစ်အတွက်စိန်ခေါ်မှုဆိုရင် Miss Team USA ဝင်ပြိုင်ဖို့အတွက်ကိုကိုကိုယုံကြည်ချက်စိတ်ခွန်အားအပြည့်ရှိနေအောင်တိဆောက်ရတာကစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဒီအတွက်ကျမရဲ့မိသားစုနဲ့အတူအနီးကပ်တင် जा ပြတာပြည့်တဲ့ဆရာဆရာမတွေမိတ်ဆွေတငယ်ချင်းတွေအားလုံးကလည်းကျမကိုအချိန်ပြည့်အားပေးပံ့ပိုးကူညီကြပါတယ်
။ So ဘဝမှာအဖြစ်ချင်းဆုံးစံတာကိုယ့်ရဲ့အနီးမဘဝရည်မှန်းချက်ဆိုရင်ရောဘာဖြစ်မလဲ
I think that's really hard but I think it's just
ကိုယ့်ချင်းပြောရတာခက်တော့ခက်ပါတယ်။ဒါပေမဲ့လလောဆယ်အကောင်းဆုံးရှင်းပြနိုင်တာကတော့ကိုယ့်အနီးနာပတ်ဝန်းကျင်မှာရှိတဲ့သူတွေအတွက်ဘဝမှာကိုတက်နိုင်တဲ့ဘက်ကနေအကောင်းဆုံးအကျိုးပြုချင်ပါတယ်။ဆိုတော့မြန်မာနိုင်ငံကလူငယ်မျိုးဆက်တွေအတွက်ပဲဖြစ်ဖြစ်၊ကျမရဲ့မိသားစုမိတ်ဆွေတွေနဲ့ဒီကမြန်မာလူမှုအတိုင်းအဝိုင်းအတွက်ပဲဖြစ်ဖြစ်သူတို့ကိုကူညီပံ့ပိုးနိုင်မယ့်အရာတွေကိုလှုပ်သွားချင်ပါတယ်။ကိုစိတ်ဝင်စားတဲ့ကိုလုပ်နိုင်တဲ့အရာနဲ့အများအကျိုးပြုချင်တာမျိုးပါ။အခုဆိုရင်ကျမကဖော်ဝင်းမြို့မှာနေထိုင်နေဆိုတော့ဒီမှာရှိတဲ့ကူညီကယ်ဆယ်ရေးနဲ့စောင့်ရှောက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်သွားပါမယ်။စေကျော်တဲ့အလှမဲ့တယောက်အနေနဲ့အမျိုးသမီးနဲ့ကလင်းငယ်တွေအတွက်ကိုလုံးနိုင်တဲ့အကူအညီတွေပေးချင်ပါတယ်။ဆိုတော့ကျမရဲ့အကြီးမားဆုံးရည်မှန်းချက်လို့ပြောရင်ကိုပေါင်ဝင်ချင်မှရှိတဲ့လူတွေအတွက်အကောင်းဆုံးအကျိုးပြုသွားချင်တယ်လို့ပြောရမှာပါ။
I've learned that both of your parents are from Burma, right? And you know that there are so many
ကိကိရဲ့မိဘနှစ်ပါးစလုံးကမြန်မာနိုင်ငံကနေပြီးတော့ရွှေ့ပြောင်းလာကြတဲ့သူတွေလို့သိထားပါတယ်။ဒီ American ပြည်အောင်စုမှဒီလိုမျိုးတခြားနိုင်ငံတစ်ခုကနေပြောင်းရွှေ့လာကြတဲ့သူတွေဒီဒုက္ခတွေအဖြစ်ခိုးလုံလာကြတဲ့ဒီမိသားစုတွေမှာကလင်းငယ်တွေကြုံတွေ့ရတဲ့ခက်ခဲတွေရှိတတ်ပါတယ်။မိဘဒီနိုင်ငံမှာမွေးဖွားကြည်ပြင်းတာမဟုတ်တဲ့အတွက်ကြောင့်မလို့နေရာသစ်စနစ်သစ်မှာနေထိုင်ရတဲ့ခက်ခဲတွေရှိတတ်ပါတယ်။ဆိုတော့ KK ရဲ့ဖြတ်သန်းမှုမှာရောဒီလိုမျိုးအခက်ခဲကြုံရတာမျိုးတွေရှိပါသလား။ကြုံရတဲ့အခါမျိုးမှာရောဘယ်လိုကြော်ဖြတ်ပါသလဲ။
Yeah, so growing up, I was actually always like the only Burmese kid in every single one of my classes. Or like I was the only Asian kid or the only kid who
ဒီမှာပဲကြီးပြင်းရတာဆိုတော့ကျောင်းသွားတဲ့အခါအတန်းထဲမှာကိုတယောက်တည်းကမြန်မာလူမျိုးဖြစ်နေတာလူဖြူမဟုတ်တာအာရှသားဆိုလို့ကိုတယောက်တည်းဖြစ်နေတာမျိုးကြုံရတာတွေရှိပါတယ်။ကိုနဲ့တူတဲ့သူကိုကိုကိုစားပြုတဲ့သူမရှိတာမျိုးကတော့တစ်ချောင်းလုံးကြုံရတာလို့ပြောနိုင်ပါတယ်။ဒါကြောင့်လဲမဲဆက်ကြော်ရာလူပြိုင်ပွဲမျိုးကိုတွေ့တဲ့အချိန်မှာနိုင်ငံပေါင်းစုံကအယောင်သွေးစုံမျိုးသမီးတွေကိုမြင်ရတော့ကျမကိုအများကြီးအားတက်စေပါတယ်။ခုခေတ်မှာကျမတို့လိုဆက်ကြော်သက် generation C တွေရင်ဆိုင်ရတဲ့ရုန်းကန်မှုတွေများပါတယ်။များသောအဖြစ်ကတော့ကိုယ်စိတ်ကိုတိဆောက်ရတဲ့အတွင်းပိုင်းရုန်းကန်မှုတွေလို့ပြောရမှာပါ။ဒါတွေကိုဘယ်လိုကြော်ဖြတ်တယ်လဲဆိုရင်တော့ကိုယ့်ရဲ့ယုံကြည်သက်ဝင်မှုကအဓိကကြတယ်လို့ထင်ပါတယ်။အရာအလုံးဟာအဆုံးမှာဘုရားသခင်ကအကောင်းဆုံးဖန်ဆင်းပေးထားတဲ့ဆိုတာကိုလက်ခံပြီးကိုကိုကိုမှန်ကန်တဲ့သူကောင်းတဲ့သူအဖြစ်နေသွားနိုင်ဖို့ပါဒီလိုလက်ခံထားတဲ့အတွက်ကိုကိုကိုယုံကြည်မှုပျောက်တာလုံခြုံမှုကင်းမဲ့တာမျိုးမခံစားရအောင်စိတ်ကိုထားနိုင်ပါတယ်ဒီလိုယုံကြည်မှုနဲ့မိသားစုတွေရဲ့ချစ်ခြင်းမေတ္တာတွေနဲ့ကြော်ဖြတ်နိုင်ပါတယ်ဒါအပြင်ကျမကိုချစ်ခင်တဲ့မိတ်ဆွေတငယ်ချင်းတွေလမ်းညွန်ပြသပေးသူတွေလည်းအများကြီးရှိပါတယ်ဒီလိုလူတွေကြောင့်ပဲအခက်အခဲတွေရှိလဲကြော်ဖြတ်နိုင်ပါတယ
် You have a successful story as a team.
ကီကီဟာအောင်မြင်တဲ့ဆယ်ကျော်သက်တယောက်လို့ပြောနိုင်ပါတယ်။အခုလိုအရွယ်မှာကတည်းကကိုဖြစ်ချင်တဲ့အိမ်မက်အတွက်အောင်မြင်တဲ့ခြေလှမ်းတွေကိုစပြီးတော့လှမ်းနိုင်နေတဲ့သူပါ။ဒါပေမဲ့ဒီကီကီလိုမျိုးအခွင့်အလမ်းကောင်းကောင်းမရကြတဲ့လူငယ်တွေကကမ္ဘာမှာအများကြီးရှိပါတယ်။ကီကီလည်းဒီမှာပါဒီကနေ့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှိရင်အထူးသဖြင့်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာကလေးငယ်တွေလူငယ်တွေအများကြီးမိဘတွေမိသားစုတွေနဲ့အဝေးကြီးမှာရောက်နေကြရတဲ့စစ်ပွဲတွေကြောင့်မှပြေးလွှာထွက်ပြေးနေကြပါတယ်။အခက်ခဲတွေကြားထဲမှာအခွင့်အလန်းတို့အခွင့်အရေးတို့ဆိုတာတွေကိုရှာမရပဲမျောလင့်ချက်အိမ်မက်လန်းစာပြောင်းနေကြတဲ့သူတွေလည်းရှိပါတယ်။ဆိုတော့အခုချိန်မှာကိုကအောင်မြင်တဲ့ဆယ်ကျော်သက်အမေရိကန်ရောက်မြန်မာလူငယ်အမျိုးသမီးတစ်ယောက်အနေနဲ့မြန်မာနိုင်ငံကတခြားသောလူငယ်တွေအမျိုးသမီးတွေအတွက်ဘယ်လိုစိတ်ခွန်အားတွေပေးနိုင်ပါမလဲ။ဘာများအားပေးစကားပြောနိုင်ပါမလဲ
I have so much to say but I think a really simple way
ကျွန်တော်ပြောချင်တာတွေကတော့အများကြီးပါပဲအယိုးရှင်ဆုံးပြောချင်တာကတော့အားလုံးမှာတရဖူကိုစီရှိကြတယ်ဆိုတာပါပဲဒီလိုပြနိုင်တဲ့တရဖူမျိုးရရင်တော့သိကောင်းတာမှန်တာပေါ့ ဒါပေမဲ့ဒီလိုတရဖူမျိုးမဟုတ်လဲကိုစွမ်းတဲ့အရာကိုကျွမ်းကျင်ရနယ်ပယ်မှာတရဖူကိုစီကတော့လူတိုင်းမှာရှိပါတယ်သူများကပေးမှရတာမဟုတ်ပါဘူးအဓိကကကိုယုံကြည်ဖို့ပါဒါကြောင့်ကိုရဲ့ရည်မှန်ချက်အိမ်မက်ကိုအမြင့်ဆုံးထားကြပါကိုအိမ်မက်အကောင့်ထည့်ဖို့ပို့စူးစမ်းနိုင်တဲ့ဆိုတဲ့ယုံကြည်ချက်ထားပါကိုယုံကြည်ဖို့ကအရေးကြီးဆုံးပါပဲမြန်မာနိုင်ငံကစေကျော်သက်တွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကစေကျော်သက်တွေပဲဖြစ်ဖြစ်ပါကိုယုံကြည်စိတ်ထားနိုင်ရင်အနာဂတ်မှာမျှော်လင့်ချက်တွေအကောင့်ထဲပေါ်လာမှာပါလက်ရှိမြန်မာနိုင်ငံမှာအခြေအနေတွေမကောင်းဘူးဆိုတာကျွန်မနားလည်ပါတယ်ကျွန်မလိုအမေရိကန်ပြည်ထောင်စုမှာနေပြီးဘဝကိုကောင်းကောင်းမွန်မွန်ရှင်သန်ခွင့်ရတဲ့သူတယောက်အနေနဲ့သူတို့ကြုံတွေ့နေရတဲ့အခြေအနေနဲ့ဆက်ဆက်နိုင်ရှင်ဖို့ခက်ပါလိမ့်မယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်မျှော်လင့်ချက်မပြတ်ကြပါနဲ့အနည်းဆုံးကိုယ်အနီးအနားကလူတွေကိုယ့်ရဲ့စူးစမ်းမှုကိုမြင်ကြပါလိမ့်မယ်ကိုယုံကြည်ချက်ရည်မှန်းချက်တွေကိုကိုယ့်ရဲ့မိသားစုတွေအနီးအနားကလူတွေနဲ့ဝေမျှပါနောက်ဆုံးတနေ့ကိုရည်မှန်းထားတဲ့အတိုင်းဖြစ်မလာရင်တောင်မှကိုစူးစမ်းခဲ့တာတွေအတွက်ကျင့်တဲ့ပီတိကတော့ရှိနေမှာပါမြန်မာနိုင်ငံကလူငယ်စေကျော်သက်အားလုံးကိုပြောချင်တာကကိုယ့်ရဲ့မျှော်လင့်ချက်အိမ်မက်ကိုဆက်ပြီးဆွဲကင်ထားကြပါအကောင်းဆုံးကိုဆုတောင်းပါမေတ္တာပွားဆုတောင်းမှုကလည်းထိရောက်ပါတယ်ခုဆိုရင်ကမ္ဘာတဝန်းကပြည်သူတွေကလည်းမြန်မာပြည်သူတွေအတွက်ဆုတောင်းမေတ္တာတွေပို့တာနေကြပါတယ်ကျွန်မလည်းဆုတောင်းပေးနေပါတယ်ညှော်လင့်ချက်တွေဆက်ထားနိုင်မှုညှော်လင့်ပါတယ
်။ Thank you so much for
ဟုတ်ကဲ့ပါ VOA အတွက်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ်။စားတာတပူအောင်မြင်ပါစေလို့လည်းဆုတောင်းပေးပါတယ
်
။ Thank you so much. ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်။
ကလာကိုကြားခဲ့ရတာပါရှင်အခုတော့သုတဆုံးလေအမေရိကန်တခွင်ကဏ္ဍပါကုန်စည်နှုန်းကြီးလာတာကြောင့်ပြန်ရောက်ချတဲ့အပိုင်းမှာမထိခိုက်အောင်လို့ဈေးနှုန်းထိန်းညှိပြီးတော့ဆောင်ရနေတယ်လို့စားတောက်ဆိုင်လုပ်ငန်းရှင်တွေကပြောပါတယ်ဒီတစ်ပတ်ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ညော့ပီနေမျိုးတော့အယ်ဗန်နီတစ်ဖက်ကန်ရန်စလီယာမှာစရီစီအမ်ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါအရင်နှစ်တွေကတော့ရောင်းအားကောင်းနေပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လည်းတက်တဲ့အချိန်မှာရောင်းအားမှာကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးကမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားတွေနဲ့ကြီးပဲအကုန်လုံးလောက်တာသူဆိုင်ရောမပိတ်ဘူးကိုအမြန်မဲရတယ်ဘယ်လိုပြောလဲအကုန်လုံးတမိသားစုတို့ဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားတယ်လို့တည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကြကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ပစ္စည်းဆယ်ထုတ်လိုချင်တယ်ဆိုရင်နှစ်ထုတ်ပဲရရတယ်အဲလိုမျိုးကိုကိုနဲ့လေဒီတိုင်းပဲကိုလိုချင်တယ်တော့မရဘူးအဲလိုမျိုးတွေတော့အခက်အခဲရှိတယ်ဗ
ျကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှားရိုက်ခတ်မှုတွေရှိလာပြီးဓာတ်ဆီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမာဝယ်ယူအပိသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလည်းပါပါတယ
်ဘေးကျဆိုရင်ကျွန်တော်ဆိုင်ဆောက်ဘုံတော့ခုနဘယ်လိုပြောမလဲတဘာမှဘလောက်မှ6ချက်တော့ရှိမယ်6ချက်ခုနချက်လောက်ရှိမယ်အခုအချိန်ကြတော့ကျွန်တော်တို့15ချက်လောက်ထိကိုဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကြတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လဲဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရားဘူးရောင်းမယ်ဥမာတစ်ခုကို30ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ချက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောက်တော့ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တို့တော့ဘယ်လိုပြောမလဲတိတ်တော့အမျက်တော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူးအလုံးသမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီစီအမ်အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ပြတဲ့တဲ့မှာ10မိနစ်ပဲလမ်းလျှောက်ရတယ်ဟိုဘက်ဝင်းဒီဘက်ဝင်းမလို့အဲ့ဒီထဲမှာလူ900လောက်လောက်တယ် အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒေးတယ်ပေါ့နော်အဲ့30လောက်ကကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရနေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်သုံးအဲ့ဒီအခုဒီဆိုင်ပေးရကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ်
အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြက်ရက်ကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုန်းတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်နောက်ထပ်သာကုန်စည်နှုန်းတွေတက်လာမယ်ဆိုရင်တော့ဆိုင်းပါးရောင်းတဲ့ဈေးတွေလည်းလက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ
်သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးဒီထက်ကြီးလာရင်တော့ဈေးနှုန်းနည်းနည်းလေးပြင်ရမယ့်သဘောရှိတယ်အခုကတော့ဘလို့ပြောလေကိုဝင်ဝင်နဲ့ဒီကိုကွန်စတူမာတွေလည်းအများလည်းမပြတ်လာနိုင်ကြသေးရဲ့လေအဲ့တော့ညော့သွားတာတော့မရှိဘူးအဲ့တော့ဈေးတက်လေတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လေဒီသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်ဘဲတခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ချက်လောက်ထပ်တင်ဒေါ်လာလောက်ထပ်တင်လေသူတို့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုချင်းတွေကြားမှာပဲဆယ်နှစ်ကြာခက်ခဲခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Seri CM စားတောက်ဆိုင်ရေရှည်ရက်တီတောင်းနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာ။ Florida ပြည်နယ်ကပြည်ထောင်စုတရားသူကြီး Catherine Kimball Mizell ကအများပြည်သူသုံးရင်တွေနဲ့ခရီးသွားရမှာနှာခေါင်းစည်းမဖြစ်မနေတက်ရမယ်ဆိုတော့ American အစိုးရကထုတ်ပြန်ထားတဲ့အမိန့်ဟာဥပဒေနဲ့မကိုက်ညီဘူးဆိုပြီးတနင်္လာနေ့ကဆုံးဖြတ်လိုက်တာကြောင့်ခရီးသွားသူတွေကြားမှာအတော်လေးကြက်ရက်ခဲ့ပါတယ်။ဒီအမိန့်ဟာအထူးသဖြင့်လေကြောင်းလိုင်းနဲ့ Amtrak မြေရထားနဲ့ခရီးသွားသူတွေအပေါ်တက်ရောက်မှုရှိတာပါ။အင်ကာနီက Washington DC Ronald Reagan လေဆိပ်မှာခရီးသွားသူအများစုကတော့နှာခေါင်းစည်းတွေတတ်ထားတာကိုတွေ့ရပါတယ်။ဓာတ်ပုံဆရာခရီးသွား Robert Gira က
I think the people who say
သူတို့ခွင့်ရေးချိုးဖောက်ခံရတယ်လို့ပြောနေတဲ့သူတွေအနေနဲ့သူတို့ဘဝဆုံးသက်ခြင်းဒီလိုလုံးလိုက်တဲ့ခွင့်လန်းလဲရှိတယ်လို့ထင်ပါတယ်။ကျွန်တော်ကတော့သူတို့လိုလို့မှမဟုတ်ပါဘူး။
တရားသူကြီးရဲ့ဆုံးဖြတ်ချက်ကြေညာပြီး American United Delta တို့လိုအဓိကလေကြောင်းလိုင်းတွေအပြင် Amtrak မြင်းထားလိုင်းကသူတို့ထုတ်ပြန်ထားတဲ့နှာခေါင်းစည်းတက်ရမယ့်စီးမင်းတွေကိုချက်ချင်းပယ်ဖြတ်လိုက်ပါတယ်ဒီအချိန်ကိုစောင့်နေကြတာလို့ခရီးသွား Kristen Johnson ကပြောပါတယ
်နှာခေါင်းစည်းတက်စရာမလိုတော့ဘူးဆိုတော့အရင်ပြောပါတယ်အားလုံးနှာခေါင်းစည်းတက်ရမယ်ဆိုတော့ CPC မှုမျိုးရှိဖို့မလိုတော့ပါဘူး
American CDC ကျန်းမာရေးအာဏာပိုင်တွေကမေလ3ရက်နေ့အထိနှာခေါင်းစည်းတက်ဖို့ထပ်မံတည်ထောင်တိုးထားပါတယ်။ကိုဗစ်ရောဂါကူးစက်မှုအနေအထားကိုတေချာချင့်ချိန်သုံးသပ်နေချိန်မှာလေယာဉ်မြေထားတက္ကစီကားဂိတ်လေဆိပ်လိုနေရာတွေမှာဝါနှာခေါင်းစည်းတက်ဖို့ညွှန်ကြားထားတာပါ။ကျန်းမာရေးအသိအမြင်ကြွေရမယ်လို့ Florida ကိုပြန်မဲ့ခရီးသွား Polly Rivers ကပြောပါတယ်
I don't have a problem with it.
ကျမရေရှူတော့ကနေဘေးရန်ရဲ့ကင်ဘုံနှာခေါင်းစည်းတက်ရတာဆိုတော့ကျမကြွယ်ပါခက်ခဲမှမရှိပါဘူး
။ဆလီလာတာကျင်သုံးခဲ့တဲ့အစိုးရရဲ့နှာခေါင်းစည်းတက်ရမယ်ဆိုတဲ့မူဝါဒကိုလုပ်ငန်းရှင်တွေနဲ့ Republican လွတ်တော်အမတ်တွေကလုံးဝပယ်ဖျက်ဖို့လိုလားနေတာပါ။လွန်ခဲ့တဲ့နှစ်ကတည်းက Florida ပြည်နယ် Tampa မြို့မှာကျမကြီးနဲ့ပတ်သက်ပြီးတော့စိတ်ကြိုက်ရွေးချယ်နိုင်ခွင့်ကာကွယ်ရေးအဖွဲ့ကနေပြီး American အစိုးရကိုတရားစွဲထားခဲ့ရကနေသမ္မတဟောင်း Donald Trump ခံထားခဲ့တဲ့ပြည်ထောင်စုတရားသူကြီး Catherine Kimball Mizell ကအခုလိုဆုံးဖြတ်ခဲ့တာပါအမေရိကမှာလူသန်းချီနီးပါးသေဆုံးခဲ့တဲ့ကိုဗစ်ရောဂါကိုထိန်းချုပ်ဖို့အမေရိကန်အစိုးရကတော့နီလန်ပေါင်းစုံနဲ့ကြိုးစားနေတာဖြစ်ပြီးဖလော်ရီဒါတရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကိုပြန်အယူခံဝင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကွာအောင်တက်ဆက်ပေးနေတဲ့သုသာဆောင်လင်အမေရိကန်တခွင်ကဏ္ဍအပြီးမှာတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါနည်းနည်းကြော်ရက်ရောက်လာပြီဖြစ်တဲ့ကိုဗစ်ကပ်ရောဂါရဲ့နောက်ဆုံးအခြေအနေတွေကိုအနုစည်းဝဗေဒပညာရှင်ဒေါခင်စာဝင်ပြေကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကတင်ပြချပါတယ်
ကိုဗစ်ကရောဂါဖြစ်ပွားတာနှစ်နှစ်ကျော်လာပါပြီ။အခုချိန်ထိအန္တရာယ်အရှိန်မသေးသေးတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြေကပြောပြပေးမှာပ
ါ။ဆလီရီ WHO ကနေထုတ်ပြန်ကြတဲ့အရာဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ကိုဗစ် confirm case က3,500ကျော်ရှိပါတယ်။ ကိုဗစ်ရောဂါနဲ့ဆက်ဆက်ပြီးသေဆုံးမှုက6သန်းကျော်ရှိတယ်ပေါ့ကိုဗစ်ဗက်ဆင်းကိုထိုးထားပြီးသားတဲ့လူကတော့အာသန်း1000ကျော်ရှိတယ်ပေါ့နောက်တစ်ခု WHO ကနေသူတို့ဒီ14ရက်နေ့မတိုင်ခင်24နာရီအတွင်းသစ်တွေ့ရှိတဲ့ case မှာ 9,800 ကျော်ရှိနေသေးတယ်ဆိုတဲ့အခါကျတော့ဒီ COVID ကသေဆုံးမှုသာသူတို့ရောကြနေတယ်ပြောနေပေမဲ့ကူးစက်နေတဲ့ဟာတွေကတော့ရှိနေသေးတယ်ဆိုတဲ့ဟာကိုတော့တွေ့ရနိုင်ပါတယ်ရှင်ဟုတ
်ဒီ COVID-19 ပိုးတွေနဲ့ပတ်သက်ပြီးတော့ဒီဝူဟန်မှာစတွေ့တာနဲ့စပြီးတော့အခုလက်ရှိချိန်ထိနော်ပိုးပေါင်းဘယ်လောက်ရှိလဲနည်းနည်းရှင်းပြပေး
ဟုတ်ကဲ့ဟုတ်အမျိုးကွဲတွေကတော့အများကြီးရှိတာနေကျွန်တော်ဒီပို့ပြီးတော့ရှင်းအောင်လို့ variant of concern ဆိုတာဆိုရင်ပေါ်ရအထိဖြစ်လာတဲ့ variant တွေကိုပဲကျွန်မဟိုပြောသားမယ်ပေါ့နော်ဝူဟန်နေစပြီးတော့ကွဲလာတာသူကဒါမူရင်းပေါ့ဝူဟန် wild type ဆိုပြီးတော့ယူဆမယ်ဆိုလို့ရှိရင်ဝူဟန်နေကူးသွားတယ်ပထမဆုံးကွဲသွားတဲ့ဟာကD614G အဲ့ဒါကသူပထမဆုံး mutant ဟိုစား mutant စဖြစ်တယ်။အဲ့ကနေပြီးတော့မှတခါ alpha beta gamma ဆိုပြီးတော့ mutant သုံးခုဖြစ်တယ်။ alpha က United Kingdom မှာစပြီးတော့တွေ့ရှိတယ်။တွေ့ရှိတဲ့အချိန်တွေကဒီဇင်ဘာ2020ကနေပြီးတော့စတွေ့တယ်။အဲ့ဒီအချိန်နောက်အတွင်းမှာပဲနောက်တစ်နေရာမှာတွေ့ China ထဲတွေ့တာပေါ့။ UK မှာ alpha တွေ့တဲ့အချိန်မှာ South Africa မှာ beta တွေ့တယ်။ဒါတော့ China ထဲဒီဇင်ဘာ2020မှာသူတို့စတွေ့တယ်။အဲ့ဒီကနေ January2021ကိုရောက်တဲ့အချိန်မှာကာမာမျူတန့်ကို present မှာတွေ့ရတယ်။အဲဒီကပြီးသွားတော့မှဒါ2021ထဲရောက်လာပြီပေါ့။မေမှာသူ Delta ကိုစတွေ့တယ်။ Delta ကိုစတွေ့တာအိန္ဒိယမှာစတွေ့တာ။အဲဒီအချိန်မှာအိန္ဒိယမှာလူတွေအများကြီးကူးကြတယ်သိကြတယ်ဆိုတာအဲဒီကနေ Delta မျိုးကထွက်လာတယ်။အခုနောက်ဆုံးတွေ့တဲ့ Omicron ကကြတော့2021 November မှာသူတို့စပြီးတော့တွေ့တယ်။တွေ့တဲ့ဟာကသူကဒီတနေရာထဲမှာမဟုတ်ဘူးနေရာမျိုးစုံမှာတပြိုင်တည်းစတွေ့တဲ့အကြောင်းမျိုးဘယ်နေရာဆိုပြီးတော့သတ်မှတ်လို့မရဘူးပေါ့
။အခုလောလောဆယ်ဒီ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်မျိုးကွဲတွေအများကြီးထွက်နေတယ်လို့ပြောတယ်။ဒါနဲ့ပတ်သက်ပြီးလည်းပြောပြပေးမယ
်။ဟုတ်ကဲ့ဟုတ် Omicron ကအခုလောလောဆယ်ကျွန်တော်တို့နောက်ဆုံးနာမည်ထွက်ခဲ့တဲ့ mutant က BA2 ပေါ့ BA2 ကဘာလို့ BA2 ဆိုပြီးဖြစ်လဲဆိုတော့ Omicron သူ့ရဲ့မိသားစုတစ်ခုလုံးသူ BA မိသားစုဆိုပြီးတော့သူ family ဆိုပြီးပြောတယ်အဲ့ဒီမှာ BA မှာ 1 2 3 4 ဆိုပြီးအဲ့လိုမျိုးကွဲသွားတာပေါ့နော်အဲ့မှာ BA1 ကသူကဒီ variant of concern ဖြစ်လာတဲ့အချိန်မှာသူ့ကို BA1 ဆိုပြီးမခေါ်တော့ဘဲနဲ့ Omicron ဆိုပြီးတော့ခေါ်လိုက်တယ်ခေါ်သွားပြီးတော့အခုဒီ same family ပဲဒါပေမဲ့သူကဟိုဝင်းကွဲလိုမျိုးပြောရမှာပေါ့နော်ဆိုတော့အခါကျအဲ့ဒီကနေနောက်တစ်ခုထွက်တဲ့ BA2 ဆိုတဲ့ဟာသူတို့ထွက်နေတယ် BA1 နဲ့ BA2 မှာဘာကွာသွားလဲဆိုရင် BA2 က BA1 ထက်ပိုပြီးတော့ကူးမြန်တယ်ဒါပေမဲ့သိဆုံးမှုများသလားယောဂပိုပြင်းထန်စေသလားပတ်သက်တဲ့ density အဲ့ဒီဟာတကူတော့သူတို့ပြောလို့မရသေးဘူးကူးမြန်တယ် transmission အရာကတော့ BA2 ကပိုပြီးတော့ကူးမြန်တယ်ပိုဆိုးမလားမဆိုးမလားဆိုတဲ့ဟာတော့သူတို့မပြောနိုင်သေးဘူ
းအခုတွေ့ခဲ့တဲ့ဒီ alpha beta gamma ဒီမျိုးတွေသူတို့နာမည်လေးပေးထားတယ်ပေါ့နော်ဒီ omicron ကအနောက်ဆုံးပေါ့နော်စတွေ့တာကနေပြီးတော့ဒီ WHO ကနေသူတို့နာမည်ပေးထားတဲ့ဟာမှာဘယ်ပိုးကအဆိုးအဝါဆုံးလဲ
အဆိုးအဝါဆုံးဆိုပြီးပြောရမယ်ဆိုရင်တော့သူတို့ဒီ April လထုတ်တဲ့ဒီရုပ်မှန်ဒီဇင်ထုတ်ပြန်တဲ့အရာဆိုရင် Delta ကအပြင်းထန်ဆုံးပဲဖြစ်ခဲ့ပြီးတဲ့ mutant တွေထဲမှာအကုန်လုံးက Delta အပြင်းထန်ဆုံးပဲ Wuhan original wild type ကနေစလာတယ်ဒီ614 G ပြီးသွားရင် alpha beta gamma ပြီးသွားရင် Delta အော်အများဆုံးဖြစ်ပြီးတော့အသေးဆုံးဖြစ်တယ်။အာဆိုတော့ခါကျ transmission အရာလဲ delta အပြင်းဆုံးဖြစ်တယ်။သိဆုံးမှုအရာလဲ delta အပြင်းဆုံးဖြစ်တယ်။ delta ပြီးသွားတဲ့အချိန်မှာ transmission အရာက omicron နဲ့ omicron BA1 BA2 ဆက်ပြီးတော့မြန်သွားတယ်။ဒါပေမဲ့ pathogenic city အရာကတော့ delta အပြင်းဆုံးဖြစ်နေတော့မယ်ပေါ့
။ဆိုတော့မြန်မာနိုင်ငံမှာရောဘယ်ပိုးကအသေးပြောက်အများဆုံးအနေနဲ့ရောဘယ်လိုရှင်းပြောလို့ရလဲ။
မြန်မာနိုင်ငံမှာအသေးပြောက်အများဆုံးကတော့တကယ်ပါလုံးနဲ့တပြေးညီပဲ Delta ကအများဆုံးဖြစ်ခဲ့တယ်ပြီးတော့ပြောလို့ရတယ်ပေါ့နော် Valence ဆိုဒီ May လောက်မှာသူက variant of concern ဆဖြစ်တယ် May June July August အချိန်နောက်တော့ဆိုလို့ရှိရင်မြန်မာနိုင်ငံမှာစေယုံမပို့နိုင်တာတွေလူနာတွေအိမ်ထဲမှာပဲစုံးလို့အလောင်းမကောက်နိုင်တဲ့ဟာတွေတော်တော်ဆူဆူရရဖြစ်ခဲ့တဲ့ဟာတွေတုတ်တမမီးမရှို့နိုင်တဲ့အလောင်းတွေပုံနေတယ်အဲ့လိုပါတော့အဲ့ဒါမျိုးတွေကဒီပြီးခဲ့တဲ့နှစ် July August မှာဖြစ်ခဲ့တာအဲ့ဒီကနေအခုအချိန်မှာဆို Omicron ကကူးတယ်ကူးတယ်ရှိနေပေမဲ့သေပြောက်ကအဲ့လောက်ကြီးမများတော့ဘူးဆိုတဲ့ဟာတော့မြင်ရပါတယ်ဟုတ
်အခုနောက်ဆုံးပေါ့နော်ဒီသူတေသနာလုပ်နေတဲ့ဆေးတွေရောအခုထွက်နေတဲ့ဆေးတွေရောပေါ့နော်ကာဝယ်ဆေးနဲ့ကုသဆေးတွေဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးအချိန်လေးပြောပြပေးပါ
ဟုတ်ကဲ့ဟုတ်ကုသဆေးမှာတော့ဒီ Pfizer ထုတ်တဲ့ဟာ Merck ထုတ်တဲ့ဟာကုသဆေးထွက်တယ်ဒါကတောက်ဆေးပေါ့တော့ထိုးဆေးကတော့ random severe ဆိုတဲ့ဟာထွက်တယ်ဒီကာကွယ်ဆေးမထွက်ခင်တည်းကအဲ့ဒီဒီထိုးဆေးကထွက်တယ်အသစ်ထွက်တဲ့ vaccine တော့ April 16ရက်နေ့ထုတ်ပြန်တဲ့အရာပေါ့နော် Omicron ကိုပဲတီးသန့်ဒီရွယ်ပြီးတော့ထုတ်ထားတယ် Sinopharm ကကာကွယ်ဆေးထွက်တယ်ထုတ်ပုံထုတ်နေရကြတော့ဒီ mRNA မဟုတ်ဘူးသူကဒီ virus အသေးကောင်လူထဲထိုးထည့်ပြီးတယ်ဆိုတော့ဒါ conventional နည်းအရာပဲပေါ့ဟိုပုံမှန်အရင်တော့ကာကွယ်ဆေးအဟောင်းတွေကိုထုတ်တဲ့ပုံစံမျိုးတိုင်းပဲသူထုတ်တယ်နောက်ဆုံး clinical trial တွေကိုသူတို့ရောက်နေပြီတခြား vaccine နဲ့ပတ်သက်ပြီးတော့ဟိုဟာကကြတော့ဒီ April 14ရက်နေ့ထုတ်ပြန်တဲ့ဒီ CNN ကပဲထုတ်ပြန်တဲ့ news အရာဆိုရင် Sinovac ထိုးတဲ့လူတွေနဲ့ဒီ Pfizer ထိုးတဲ့လူတွေနဲ့ကိုရှင်ကြည့်မယ်ဆိုလို့ရှိရင် COVID နဲ့ပတ်သက်ပြီးတော့ဆိုးရွားတဲ့ရောဂါလက္ခဏာပြတဲ့ဟာကဒီ Sinovac ထိုးခံရတဲ့လူတွေမှာငါးစားပူပြီးတော့များတယ်ပေါ့ mRNA vaccine တွေကတော်တော်များများအားဖြင့်ကိုရာခိုင်နှုန်း90ကျော်လောက်လူတွေကိုပြင်းထန် COVID ရောဂါကာကွယ်ပေးတယ်ပေါ့ကူလာစေချင်နေရတယ်လို့မျိုးရှိပါတယ်ရှင်ဟုတ
်ဆိုတော့ covid နဲ့ဒီလိုမျိုးတောက်ကွေးလိုမျိုးပဲပေါ့နော်ရှင်တွဲပြီးနေမယ်ဆိုရင်ဘယ်လိုနေပြန်မလဲ
အာမျက်နှာစီးနှာခေါင်းစီးတွေကိုတို့မတက်မနေရဟိုလောတွေတို့ပြန်ပြီးရုပ်နေကြတယ်ခရီးတွေပါရလဲအကုန်လုံးပြန်ပြီးသွားနေကြတယ်လူကိုကန့်သက်တယ်ဆိုတဲ့ဟာတွေလည်းအကုန်လုံးပြန်ပြီးဖြေလျှော့ပေးနေကြတယ်ပေါ့နော်ရူးတွေဘယ်လိုပဲပြန်ပြောင်းကိုယ့်ဘက်ကတော့အများရန်သတိလေးနဲ့ထားအပြင်သွားရဲဆိုလို့ရှိရင်လည်းအချိန်မှန်ပေါ့နော်ဟိုတော့နိုင်ချားတဲ့ခါလောက်လက်သွားဆေးဆေးပြီးနောက်သူများရင်လည်းရောနေနေရင်းနေနေမနေနဲ့အောင်ဘာလို့လဲဆိုတော့ဒီဟာကအခုကကဘာကတ်ယောဂါကတော့ဖြစ်နေတုံးပဲဆိုတဲ့ဟာကိုတော့လက်ခံထားရမယ်ပေါ့နော
်ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင
်။ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနိုင်စင် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုခဏလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါအောင်ရှင
်။ရုရှားအနေနဲ့ယူကရိန်းရဲ့တောင်ပိုင်းနဲ့အရှေ့ပိုင်းနယ်တွေအကုန်လုံးကိုသိမ်းယူဖို့ရည်ရွယ်ချက်ရှိတယ်လို့ရုရှားရဲ့ဗဟိုစီရေးဒေသဒုတိယတပ်မှူးဗိုလ်ချုပ်ကြီးရူစတန်မီနီခော့ဖ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ခရိုင်းမီးယားနဲ့ဆက်သွယ်မိဖို့ယူကရိန်းအရှေ့ဘက်ဒုံဘက်ဒေသတစ်ခုလုံးကိုသိမ်းယူဖို့နဲ့တောင်ပိုင်းတစ်ခုလုံးကိုသိမ်းပြီးအနောက်ဘက်ရုရှားသိမ်းပိုက်ထားတဲ့ခွတ်တက်ဒေသမိုလ်ဒိုဗာအထိအနောက်ဘက်ကိုရောက်နိုင်သမျှရောက်အောင်သိမ်းပိုက်ဖို့ရုရှားအစိုးရအနေနဲ့ရည်ရွယ်ချက်ရှိတယ်လို့ဗိုလ်ချုပ်ကြီးမီနီခော့ဖ်ကပြောဆိုတာကိုရုရှားအစိုးရပိုင်းသတင်းဌာနကဖော်ပြခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ဟာလာမယ့်အင်္ဂါနေ့ဧပြီလ26ရက်နေ့မှာရုရှားနိုင်ငံကိုသွားရောက်ပြီးယူကရိန်းစစ်ပွဲငြိမ်းချမ်းရေးအတွက်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောရေးဆိုခွင့်ရှိသူအီရီကာနီကိုကတောက်ကြနေမှာပြောဆိုခဲ့ပါတယ်ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်အသုံးပြုလာခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးဝင်ဒီရှာမန်ကတောက်ကြနေမှာသတိပေးပြောဆိုလိုက်ပါတယ်။ရုရှားနဲ့ဂျပန်အကြားညှင်းပွားနေတဲ့ဂျပန်မြောက်ပိုင်းကျွန်းလေးကျွန်းကိုရုရှားကတရားမဝင်သိမ်းယူထားတာဖြစ်တယ်လို့တောက်ကြနေတုန်းကထုတ်ပြန်တဲ့ဂျပန်နိုင်ငံသားဝန်ကြီးဌာနနှစ်ပတ်လည်အစည်းအဝေးခန်းစာမှာပြင်းပြင်းထန်ထန်ရေးသားဖော်ပြလိုက်ပါတယ်။
တဲ့အချင်းချက်ကိုကိုစောမိုးကျော်ကတင်ပြပေးတော်ရပါရှင်ဒီကနေ့မနက်ဖက်နိုင်ငံတကာအစီအစဉ်ထုတ်လို့ရင်းမှုကတော့ရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ဇူဘဲအယ်တယစ်တို့ဖြစ်ပါတယ်ဒီကနေ့ညဖက်9:00နာရီနဲ့10:00နာရီထိအစီအစဉ်တွေကတော့လိုင်းတိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လာပါစေရှင်ကျမနှံလာပါThank you.
This program has come to you from the Voice of America, Washington.